Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American အသံရဲ့2022ခုနှစ်ဇွန်လ18ရက်စာသားပဒိနေ့နင်းနေခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်လိုက်ပါ။ကျမတို့ VOA မြန်မာပိုင်းနင်းနေခင်းအစီအစဉ်ကို Radio အပြင်ရုပ်သံထဲမှာဖြည့်ဆွဲတင်ဆက်နေပါရယ်။ Line to meter 24 40 58တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့မနေ့သတင်းအစီအစဉ်မှာမြန်မာနိုင်ငံမှာစစ်တပ်ရဲ့အကြမ်းဖက်ဖိနှိပ်မှုတွေကိုရပ်တန့်ဖို့ Australia ကာကွယ်ရေးတပ်ရဲ့ဒုတိယအကြီးအကဲကမြန်မာစစ်တပ်ကိုတောင်းဆိုလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
စိတ်ကောင်းကြရတော့ဗောနော်ဒီကိစ္စကဘာမှလုံးနားမလဲဘာလို့မသိဘူးခိုင်းလို့တော့အာဘူးဒီစီဝါနဲ့အဲ့ဒီကျေနပ်ပြီးတော့တခြားကိစ္စမျိုးဆွဲပြီးတော့ဟောပြပ
ါဒါကတော့ကလေးတွေအပေါ်လိမ်ပိုင်းဆိုင်ရာကျူးလွန်မှုဆွဲတဲ့နဲ့တိတ်ဆောင်နေသူတဦးကိုမဲဆောင်မှာဖမ်းမိလိုက်တဲ့အကြောင်းသတင်းပေးပို့ချက်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါကချင်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲဆောင်ပြည်သူတွေရဲ့အခြေအနေမြန်မာနိုင်ငံကကူးစက်မြန်ကိုဗစ်ပိုးမျိုးကွဲတဲ့အန္တရာယ်အကြောင်းဆက်သွယ်မေးမြန်းချက်အမေရိကန်ရောက်မြန်မာနိုင်ငံသားတွေအတွက် TPS Visa နဲ့ပတ်သက်တဲ့အခွင့်အလမ်းအကန့်အသတ်တွေအကြောင်းဆက်သွယ်မေးမြန်းချက်ဦးကျော်စံသာရဲ့မြမအရေးတုံးသက်ချက်တခါလူထုနဲ့ကျန်းမာရေးစတဲ့အဖက်စင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့ဦးကျော်စံသာတို့ကတင်ဆက်မှာပါ
။စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်သူတွေဗုဒ္ဓနေ့ကလမ်းပေါ်ထွက်ဆန္ဒပြပါတယ်။တနင်္သာရီတိုင်းလောင်းလုံးအကြီးကခြေရွာအတော်များများမှာဗုဒ္ဓနေ့ကဆန္ဒပြသူရာချီလမ်းပေါ်ထွက်ဆန္ဒပြပါတယ်ရွေးကောက်ခံရက်သားအစိုးရကိုဖြုတ်ချပြီးဖေဖော်ဝါရီလတရနေ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ငားလာတဲ့ကိုရောက်လာပြီးမဲ့နိုင်ငံတော်မှဆက်လက်ဆန့်ကျင်ဆန္ဒပြနေကြတာပါဆီယနာသိမ်းမှုဆန့်ကျင်ဆန္ဒပြတာကိုစစ်တပ်ရဲ့ရဲကအင်အားသုံးနှိမ့်နှင်းတာကြောင့်လူပေါင်း100ကျော်တေဆုံးခဲ့ရသလိုထောင်ချီဖမ်းဆီးခံထားရပေမဲ့လို့လည်းနိုင်ငံတော်ကဒေသတချို့မှာတော့လမ်းပေါ်ထွက်ပြီးဆက်လက်ဆန္ဒပြနေကြဆဲဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကမကွေးတိုင်းပခုတ်ကူခရိုင်ပေါင်းမြွနယ်တောင်ပိုင်းကင်းမာရွာအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ခိုက်ခဲ့ကြပြီးတဲ့နောက်ကင်းမာရွာလည်းမီးလောင်ပြကျသွားပါတယ်။မီလောင်မှုနဲ့ပတ်သက်ပြီးဒေသခံတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားအပြန်အလှန်ဆွတ်ဆွဲနေကြပါတယ်။အင်ဂျီ238အင်းရှိတဲ့ကင်းမာရွာမှာအင်ဆယ်လုံးလောက်ပဲမီးပေးလွတ်ခဲ့တာလို့ဒေသခံတဦးကိုတယ်လီဖုန်းဆက်သွယ်မေးမြန်းပြီး AP သတင်းကဖော်ပြပါတယ်။ဗုဒ္ဓနေ့ကကင်းမာရွာတဲ့ကိုရိုက်ယူထားတဲ့ဗီဒီယိုထဲမှာတော့အိုးအိမ်အဆောက်အုံတွေမီးလောင်ပြကျနေတယ်လို့လေယာဉ်လုပ်ငန်းသုံးတိရစ္ဆာန်တွေမီးလောင်ထားတဲ့အကျဉ်းချန်တွေကိုလည်းတွေ့ရပါတယ်ရှင်။ကယန်းပြည်နယ်အတွင်းတိုက်ပွဲတွေကြောင့်အိုးအိမ်ဆွန်ထွက်ပြေးတိမ်းရှောင်ရသူတွေပိုပြီးများလာနေတာနဲ့အတူအထူးစိုးရိမ်စရာကိစ္စဖြစ်နေပြီလို့မြန်မာဆိုင်ရာကုလသမဂ္ဂအဖွဲ့ကသတိပေးထားပါတယ
်။ In southeastern Myanmar, our colleagues tell us that more than 160,000 people have been internally
မြန်မာနိုင်ငံရှိတောင်ပိုင်းဒေသတွင်ဖေဖော်ဝါရီလတရနေ့ဆီယနာသိမ်းပြီးနောက်ပိုင်းဒေသတွင်းမှာပဲအိုးအိမ်ဆွန်ခွာထွက်ပြေးရသူ36,000ကျော်ရှိနေပြီဖြစ်ကြောင်းကုလသမဂ္ဂအဖွဲ့ကပြောပါတယ်။ဒီထဲမှာကယင်းနီအမျိုးသားကာကွယ်ရေးတပ် KNDF နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေကြောင့်ကယန်းပြည်နယ်တွင်အိုးအိမ်ဆွန်ထွက်ပြေးရသူ300,000လဲပါဝင်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ဒုတိယပြောခွင့်ရဖာဟန်ဟတ်ကဗုဒ္ဓနေ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံနောက်ပိုင်းကချင်းပြည်နယ်မှာလဲပြီးခဲ့တဲ့လကတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်လူပေါင်း2000နီးပါးအိုးအိမ်ဆွန်ထွက်ပြေးတိမ်းရှောင်နေကြရသလိုကချင်းနဲ့ရှမ်းပြည်နယ်တွင်မှလဲလူပေါင်းထောင်ချီအိုးအိမ်ဆွန်ပြီးတိမ်းရှောင်နေကြရကြောင်းကုလသမဂ္ဂကပြောဆိုထားပါတယ်ရှင်မြန်မာနိုင်ငံတွင်အရက်သားတွေကိုအကြမ်းမဖက်ဖို့ဒီမိုကရေစီကိုအမြန်ဆုံးပြန်လဲကျင့်သုံးရေးနဲ့ဖေဖော်ဝါရီလတရနေ့ဆီယနာသိမ်းမှုနောက်ပိုင်းတရားဥပဒေမဲ့ဖမ်းဆီးခံရသူအလုံးချက်ချင်းပြန်လွှတ်ပေးဖို့ဩစတြေးလျကာကွယ်ရေးတပ်ဒုတိယအကြီးအကဲကမြန်မာစစ်တပ်ဒုတိယအကြီးအကဲကိုတောင်းဆိုထားပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်အကူအညီလိုအပ်နေသူတွေထံလူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီတွေပို့ဆောင်နိုင်ရေးခွင့်ပြုဖို့လည်းသူကထပ်မံတောင်းဆိုပါတယ်။ ဩစတြေးလျကာကွယ်ရေးတပ်ဖွဲ့ရဲ့ဒုတိယအကြီးအကဲဒုတိယရေးတပ်ဗိုလ်ချုပ်ကြီးဒေးဗစ်ဂျွန်စတန်ကမြန်မာစစ်တပ်ဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်းကိုဗုဒ္ဓနေ့ကဆက်သွယ်ဆွေးနွေးမှုအတွင်အခုလိုတောင်းဆိုတာဖြစ်ကြောင်းဩစတြေးလျကာကွယ်ရေးဌာနရဲ့ကြီးညာချက်ကဖော်ပြပါတယ်မြန်မာစစ်တပ်ကဖန်ထားတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ပါမောက်ခရှမ်တာနဲ့ကိုချက်ချင်းပြန်လွှတ်ပေးဖို့လဲတောင်းဆိုပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပါမောက်ခရှမ်တာနဲ့ကိုမြန်မာစစ်တပ်ကအာဏာသိမ်းပြီး6ရက်မြောက်နေ့ဖြစ်တဲ့ဖေဖော်ဝါရီလ6ရက်နေ့ကလေးကဖမ်းဆီးထားတာဖြစ်ပါတယ်။ပါမောက်ခရှမ်တာနဲ့ကိုအစိုးရလျှို့ဝှက်ချက်ဥပဒေလူဝင်မှုကြီးကြပ်ရေးဥပဒေတွေနဲ့စစ်ဆေးမေးမြန်းနေတာလို့လဲစစ်ကောင်စီပြောခွင့်ရကပြီးခဲ့တဲ့လပိုင်းအတွင်း VOA ကိုပြောပါတယ်။
ဩစတြေးလျနိုင်ငံသားမစ္စတာရှောင်းတာနာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သူ့ကိုဟိုစစ်ဆေးနေတဲ့ဟာကတော့ဒီမြန်မာနိုင်ငံလူမှုကြီးကြပ်ရေးအဥပဒေပုံမှန်73တင့်နဲ့မြန်မာနိုင်ငံအစိုးရလက်ရက်ချက်များအဥပဒေ3တင့်ခါကြီးနဲ့ကျွန်တော်တို့ကစစ်ဆေးနေရပါရှိတယ်
။မြန်မာပြဿနာအကျပ်တဲကိုဖြေရှင်းရေးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့တန်တမာရေးအရာကြိုးပမ်းမှုရဲ့အရေးပါမှုဩစတြေးလျရဲ့ထောက်ခံအားပေးမှုကိုလည်းဩစတြေးလျကာကွယ်ရေးတပ်ဖွဲ့ဒုတိယအကြီးအကဲကမြန်မာစစ်တပ်ရဲ့ဒုတိယအကြီးအကဲကိုပြောဆိုခဲ့ကြောင်းကြီးညာချက်ကဖော်ပြပါတယ်။မြန်မာနိုင်ငံတွင်လူသားချင်းစာနာမှုဆန်ရအခြေအနေတွေနဲ့ရိုဟင်ဂျာရေးပါဝင်လက်ရှိပြဿနာတွေကိုဗြိတိန်ရဲ့အာရှရေးရာဝန်ကြီးနဲ့ကုလသမဂ္ဂတာဝန်ရှိသူတွေဆွေးနွေးကြဖို့ရှိပါတယ်။ရိုဟင်ဂျာတွေအတွက်ဗြိတိန်ရဲ့အထောက်ပံ့နဲ့လူသားချင်းစာနာမှုဆန်ရအခြေအနေတွေအပါအဝင်မြန်မာနိုင်ငံရဲ့လက်ရှိပြဿနာတွေကိုကုလသမဂ္ဂတာဝန်ရှိသူတွေနဲ့ဗြိတိန်နိုင်ငံရဲ့အာရှဆန်ရဝန်ကြီးတို့ဆွေးနွေးမယ်အကြောင်းဗြိတိန်နိုင်ငံသားရေးဌာနကဇွန်လ16ရက်နေ့မှာထုတ်ပြန်တာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဖြစ်ထွန်းလာစေရေးနဲ့ငြိမ်းချမ်းစွာဖြေရှင်းချက်ရှာနိုင်ရေးဆွေးနွေးညှိနှိုင်းမှုကိုအပြည့်တိုက်တွန်းနိုင်ရေးအတွက်ဗြိတိန်ကဒေတာတွင်မှာရောကဘာတလွားကမိဖက်တွင်နေပါပူးပေါင်းဆောင်ရွက်နေကြောင်းဗြိတိန်ရဲ့အာရှရေးရာဝန်ကြီးနိုင်ဂျယ်အဒမ်စ်ကခီးစဉ်မစခင်ကြေညာချက်မှာပြောပါတယ်မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လည်းထွက်ပြေးရတဲ့တိတ်နေချီတဲ့ဒုက္ခသည်တွေကိုစီးစစ်ပြီးပြန်လက်ခံမယ်လို့ကြေညာပြုထားပေမဲ့လည်းဆရာနာတိတ်မှုနောက်ပိုင်းမှာရိုဟင်ဂျာဌာနပြန်ရေးကိစ္စကလည်းမရင်မယားဖြစ်နေတာပါရှင
်ဒီလိုရေမရီတန်တန်မနေ့ဖက်မြန်မာဝါသားအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ5.32 kHz 938ညာ5.40 kHz 948ညာ5.48 kHz 6.95 ညာနဲ့ဖိုင်နမ်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မတ်ပင်ဤထိုက်ကသတင်းအစီအစဉ်ပထမပိုင်းကိုတင်ဆက်ခဲ့တာပါရှင်။အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နှားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျနီဗာဆွေးနွေးပွဲဟာအပြုတ်သဘောဆောင်တယ်လို့ရုရှားသမ္မတပူတင်ကပြောကြားလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်စန္ဒာကတင်ဆက်မှာပ
ါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရဲ့ဂျနီဗာထိပ်သီးစီဝေပဲပြီးဆုံးသွားခဲ့ပါပြီ။ဂျနီဗာမြို့ဟာဆိုရင်တမိုင်းစဉ်တစ်လျှောက်နိုင်ငံရေးအုပ်စုဘက်လိုက်မှုကင်းမဲ့ခဲ့တဲ့အစဉ်အလာရှိတဲ့အတွက်ခေါင်းဆောင်မှုအုပ်စုဟာဒီမြို့မှာတွေ့ဆုံဖို့ရွေးချယ်ခဲ့ကြတာဖြစ်ပါတယ်။ဆွေးနွေးပွဲပြီးစီယာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဗလာဒီမီယာပူတင်ကဆွေးနွေးမှုဟာအပြုသဘောဆောင်တယ်၊ရန်ဆောင်ပြောဆိုမှုကင်းမဲ့ပြီးအမေရိကန်သမ္မတကြီးဟာလည်းပဲအပြုသဘောရှိတယ်၊ညံ့ညတာတာရှိတယ်၊အတွေ့အကြုံများပြားတဲ့ဝိုင်းရင်းနိုင်ငံရေးသမားကြီးတို့ဖြစ်တယ်လို့ပြောဆိုသွားပါတယ်။ဒီနေ့အစောပိုင်းကပြန်ခေါ်ခဲ့ကြတဲ့နိုင်ငံသံအမတ်ကြီးတွေကိုလည်းပဲပြန်လည်ဆွေးထုတ်တော့မယ်လို့ဆိုပါတယ်။မဟာဗျူဟာတည်ငြိမ်ရေးနဲ့ဆိုက်ဘာလူမျိုးရေးကိစ္စတွေကိုတော့နောက်ဆက်လက်ဆွေးနွေးသွားမယ်လို့ပြောသွားပါတယ်။ဒါမှမဟုတ်ယူကရိန်းနိုင်ငံနေတူအဖွဲ့မှပါဝင်ရေးနဲ့ရုရှားအတိုက်ခံအလက်ဆီနဗာနီတို့ကိစ္စတွေမှာတော့အဖူးထစ်တွေစီချင်ပါတယ်။နဗာနီဟာပြည်တွင်းဥပဒေကိုချိုးဖောက်တယ်လို့သမ္မတပူတင်ကပြောဆိုခဲ့ပြီးယူကရိန်းနိုင်ငံနေတူမှပါဝင်ရေးနဲ့ပတ်သက်လို့ကတော့ဆွေးနွေးရမရှိဘူးလို့ပြောပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့ယူကရိန်းနိုင်ငံရဲ့နေတူအဖွဲ့ဝင်ဖြစ်ရေးကိစ္စဟာအကြမ်းမှုကင်းရှင်းရေးအပါအဝင်လူအကျက်တွေနဲ့ကိုက်ညီမှုစီဖို့ကအဓိကဖြစ်တယ်အဲ့ဒီအပေါ်မှာမူတည်ရဲလို့ပြောသွားပါရယ် တင်းသာဆင်းလင်းဝဲပြီးခရင်မလင်ကထုတ်ပြန်တဲ့ကြေညာချက်တစ်ခုထဲမှာတော့အမေရိကန်နဲ့ရုရှားတို့ဟာတင်းမာမှုဖြစ်နေတဲ့အချိန်မှာတောင်မဟာဗျူဟာဆန်ရာရည်မှန်းချက်ကိုဆက်လက်တိုးတက်အောင်လှုပ်ဆောင်ပြီးလက်နက်အကြိမ်တပ်ဆင်မှုနဲ့နျူကလ িয়ার စစ်ဖြစ်နိုင်တဲ့အန္တရာယ်ကိုဆော့ချနိုင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အီရန်နိုင်ငံမှာလက်မဲ့တောက်ကြနေကြရင်သမ္မတရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။ပြင်းထန်တဲ့စီးပွားရေးအကျတဲ့နျူကလ িয়ার အစီအစဉ်ရောက်အနောက်အစုတွေနဲ့တင်းမာမှုဖြစ်နေချိန်တွေမှာသမ္မတတရက်ကိုရွေးချယ်ကြမှာဖြစ်ပါတယ်။နိုင်ငံတကာဆုံးကြည့်လေ့လာသူတွေကိုပိတ်ပင်ပြီး Guardian Council လို့ခေါ်တဲ့အနာရှိအုပ်ချုပ်ရေးအဖွဲ့ကရွေးချယ်တဲ့သမ္မတလောင်းတွေသာပါဝင်ရှင်တန်ရမယ်ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိဖို့ဆိုတာမဖြစ်နိုင်ဘူး။လူတို့ကလည်းစိတ်မကျေနပ်ကြတဲ့အတွက်မဲပေးသူဥယျာဉ်နယ်လိမ့်မယ်လို့လည်းသုံးသပ်သူတွေကပြောဆိုနေကြပါတယ်။အီရန်စစ်ပွဲရေးဟာယခင်အမေရိကန်သမ္မတဒေါ်နယ်ထရမ့်လက်ထက်ကအပြင်းထန်ဆုံးဆိုတဲ့ဒဏ်ခတ်အရေးယူမှုတွေကြောင့်ပြီးခဲ့တဲ့၃နှစ်အတွင်းမှာကျုံ့သွားခဲ့ပါတယ်။အီရန်အစိုးရဟာဒေသတွင်းမတည်မငြိမ်ဖြစ်အောင်လုပ်နေတယ်လို့ဆိုဆွဲပြီးသမ္မတဒေါ်နယ်ထရမ့်ကအီရန်နျူကလ িয়ার သဘောတူညီချက်ကနေ2018မှာနှုတ်ထွက်သွားခဲ့တာလည်းဖြစ်ပါတယ်။အီရန်နိုင်ငံဟာဆိုရင်ကိုဗစ် -19 ကြောင့်ဖေဆုံးသူ7000ကျော်ရှိနေပြီးအရှေ့အလယ်ပိုင်းမှာအထူးအနာဆုံးနိုင်ငံဖြစ်ပါတယ်။နောက်တက်လာမဲ့သမ္မတဟာရုဇတန်းနှစ်ကြိမ်ထမ်းဆောင်ပြီးဖြစ်သူလက်ရှိသမ္မတဟာဆန်ရူဟာနီကိုဆက်ခံရမှာပါ။လောလောဆယ်အလားအလာအကောင်းဆုံးသူကတော့လက်ရှိတရားရေးအကြီးအကဲအသက်60အရွယ်အီဘရာဟမ်ဂိုင်ဇီဖြစ်ပါတယ်။သူဟာလူခွင့်ရေးချိုးဖောက်တဲ့နောက်ကျောင်းရှိသူဖြစ်တဲ့အတွက်အနောက်နိုင်ငံတွေနဲ့ပြဿနာတက်နိုင်တယ်လို့သုံးသပ်သူတွေကပြောဆိုနေကြပါတယ်ခင်ဗျာ။ထိုင်းနိုင်ငံဟာနောက်လေးလအတွင်းမှာနိုင်ငံသားခီးသည်တွေကိုအပြည့်အဝလာရောက်ခွင့်ပြုတော့မယ်လို့ဝန်ကြီးချုပ်ပရယုတ်ချောင်းဦးရှာကဗုဒ္ဓနည်းမှာပြောကြားလိုက်ပါတယ်။ကြာစင်းနေတဲ့တိုင်းပြည်ရဲ့ခီးသွွားလုပ်ငန်းကိုအပူတပြင်းပြန်လဲကတင်ဖို့လိုအပ်နေတယ်ဆိုပြီးအခုလိုတိုင်းပြည်ကိုအပြည့်အဝပြန်လဲဖွင့်လှစ်ဖို့ပြောသွားတာဖြစ်ပါတယ်။ကိုဗစ်ကာရောဂါကြောင့်ကန့်သတ်မှုတွေချမှတ်ခဲ့ရတဲ့အတွက်ထိုင်းနိုင်ငံအတွက်အရေးကြီးတဲ့ခီးသွွားလုပ်ငန်းရိုက်ချိုးခံခဲ့ရတာဖြစ်ပြီးတော့ဟိုတယ်တွေ၊စားသောက်ဆိုင်၊ဘားဆိုင်၊ပြည်တွင်းသယ်ယူပို့ဆောင်ရေးလုပ်ငန်းစတာတွေကိုပါရိုက်ခတ်ခဲ့ပါတယ်။ကိုဗစ်တတိယလှိုင်းကိုရင်ဆိုင်တွန်းလှန်နေရတဲ့အချိန်မှာပြည်တွင်းစီးပွားရေးလုပ်ငန်းတွေဟာဆိုရင်အစိုးရအထောက်အပံ့ကိုတွေ့ဖက်နေရတာလည်းဖြစ်ပါတယ်။အရင်တုန်းကတော့ခီးသွွားလုပ်ငန်းဟာထိုင်းနိုင်ငံရဲ့အမျိုးသားဝင်ငွေ20ရာခိုင်နှုန်းကိုစားပြီးနေကြတာပါ။ဒါကြောင့်ရပ်ပေါင်း120အတွင်းမှာထိုင်းနိုင်ငံကိုအပြည့်အဝပြန်ဖွင့်နိုင်ပြီလို့ကြေညာဖို့ညှိမှန်းထားတာပါလို့ဝန်ကြီးချုပ်ပရယုတ်ချောင်းဦးရှာကဗုဒ္ဓဟူးနေ့ညရုပ်သံမင်ကုန်းမှာပြောကြားတော်တာဖြစ်ပါတယ်။အမှန်တကယ်အရေးကြီးပြင်းထန်တဲ့အခြေအနေကြုံခဲ့ရင်တော့ဒီဟာကိုပြန်လဲဖြတ်သိမ်းအောင်ဖြတ်သိမ်းရမယ်လို့လည်းဆိုပါရယ်ဒီလိုပြန်ဖွင့်နိုင်ဖို့အတွက်လူတိုင်းလူတိုင်းကိုဗစ်ကာကွယ်ဆေးတစ်ကြိမ်အနည်းဆုံးထိုးပြီးသားဖြစ်ဖို့လည်းဦးစားပေးဆောင်ရွက်နေပါရယ်တဲ့ထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှု 25,000 ခန့်ရှိခဲ့ပြီး 1,500 ကျော်သေဆုံးခဲ့ရပါတယ်ခင်ဗျာ
ဒါကတော့ဥကြစန္ဒာကသတင်းစီစဉ်ဒုတိယပိုင်းကိုတင်ဆက်ခဲ့တာပါရှင်။ကြာတာပရည်နေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းပေးပို့ချက်တွေသတင်းလှော်တွေကိုဆက်လက်ထုတ်လွှင့်ပါပါ။တိုက်ပွဲတွေကြောင့်ထပ်ပြေးတိမ်းရှောင်နေရတဲ့တောင်းချီတဲ့စစ်ပေးရှောင်တွေဟာအရေးပေါ်အကူအညီတွေလိုအပ်နေပြီးနိုင်ငံတကာကဒါကိုဝိုင်းဝန်းကူညီဖို့လိုနေကြောင်းထိုင်းခြေဆိုင်ကချင်မျိုးသမီးအစည်းအရုံးကတောင်းဆိုလိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ပြည်ရင်းနေရာတချို့ကတိုက်ပွဲရှောင်တွေရဲ့နောက်ဆုံးအခြေအနေတွေကိုတော့ကိုခင်မောင်စိုးမင်းကပြောပြမှာပါ
။စစ်ကောင်စီနဲ့ဒေသခံလက်နက်ကင်တွေကြားတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့ဒေသခံတွေကိုကူညီဖို့ကက်ခဲနေစေဖြစ်ကြောင်းအရက်ဖက်အဖွဲ့အစည်းတွေနဲ့စစ်ရှောင်စခန်းတာဝန်ခံတွေကပြောပါတယ်။အကြောင်းကတော့နယ်မြေလုံခြုံရေးကြောင့်ပို့ဆောင်ဆက်သွယ်ရေးလမ်းကြောင်းတွေကိုစစ်ကောင်စီဘက်ကစစ်ဆေးတင်းကျပ်ထားတယ်လို့အရက်ဖက်အဖွဲ့အစည်းတွေကလည်းနယ်စပ်တောတောင်တွေထဲအထိလိုက်လံကူညီဖို့ခက်ခဲနေတာပါ။အရင်ကအစိုးရနဲ့ပြည်တွင်းအရက်ဖက်အဖွဲ့အစည်းတွေကစစ်ရှောင်အရေးကိစ္စကိုပူးပေါင်းလုပ်ကင်ကြပြီးမဲ့အခုတော့နိုင်ငံတကာအတိုင်းအဝန်းရဲ့နယ်စပ်ဖြတ်ကျော်အကူအညီပေးရေးကပိုပြီးလိုအပ်ကြောင်းကချင်မျိုးသမီးအစီအယုံပြောရေးဆိုခွင့်ရှိသူမောနေလီက VOE ကိုပြောပါတယ်
။ဆိုတော့နိုင်ငံတကာရဲ့အကူအညီစံပေါ်မှုကအများကြီးအရေးကြီးလို့အတည်ပြုလို့ကနေစပ်ဆက်ကျော်ရဲ့အကူအညီဆိုတဲ့ဟာပေါ့နော်။အဲ့ဒီအတိတ်တွေကတော့ဒီအစိုးရကနေတိုင်းတိုင်းသွားတာမဟုတ်ဘဲနဲ့အခုအဲ့ဒီမှာလက်တွေ့အကူအညီထောက်ပံ့နေတဲ့အဖွဲ့အစည်းတွေပေါ့နော် CSO တွေကများရှိနေဒီလိုရှိနေဒီလက်နက်ကအဖွဲ့အစည်းတွေပေါ့နော်။တကယ်ဒီလိုလူထုတွေကိုကိုယ်ကြီးကပ်ပြီးရတဲ့ဖွဲ့စည်းတွေနဲ့တိုက်ရိုက်ချိတ်ဆက်ပြီးတော့ နိုင်ငံရှာပြီးတော့ကုလူအေးဖို့အတွက်ပေါ့နော်အများကြီးလိုအပ်တယ်ပေါ့
ချင်းပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့စစ်ကောင်စီတပ်တွေရဲ့တိုက်ပွဲတွေကမေလကစလို့ပိုပြီးပြင်းထန်လာနေပါတယ်။မြို့ပေါ်တိုက်ပွဲတွေကြောင့်အရသာတေဆုံးမှုတွေတိုးလာသလိုတချို့ဒေသတွေမှာရွာလုံးကျွနီပါထွက်ပြေးနေရပြီးယာယီစစ်ဆောင်စခန်းတွေမှာနေထိုင်နေကြရတာပါ။
အရင်ကတည်းကလည်းစစ်ရွာဇွဲမှုတွေကျိုးရွံ့လာတဲ့အများကြီးရှိတာပေါ့နော်။ဆိုတော့အခုဖြစ်နေတဲ့ပုံစံကပိုပြီးတော့ဒီမြို့ပြတွေမှာကျိုးမှုတွေပိုပြီးတော့ရှိလာတာကြီးကျရတယ်အဓိကတော့ဒီပြည်သူလူထုတွေရဲ့အဆုံးချိုးတွေပေါ့နော
်ကချင်ပြည်နယ်မှာတော့တကြောပြန်တိုက်ပွဲတွေပြန်ဖြစ်တဲ့2011ခုနှစ်ကတည်းကလူရေ9500ကျော်ဟာအခုအချိန်ထိစစ်ဘေးရှောင်စခန်းတွေမှာနေထိုင်နေရတော့ဖြစ်ပါတယ်အခုစစ်ကောင်စီလက်ထက်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပြီးနောက်ထပ်လူရေ1000ကျော်လောက်စစ်ရှောင်စခန်းတွေစီကိုတွားရောက်ခိုးလုံနေရကြောင်းကုလလူသားချင်းစာနာရေးအဖွဲ့အိုချာကတည်ထုတ်ပြန်ထားပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတော့အခုနှစ်ဆကတည်းကဖြစ်တဲ့တိုက်ပွဲတွေကြောင့်လူဦးရေ1000ကျော်လောက်ဟာနေရက်ကနေတင်းရှောင်နေရပြီးရှမ်းပြည်နယ်တောင်ပိုင်းမှာတော့1900ကျော်လောက်ရှိမယ်လို့အိုချာကဖော်ပြထားပါတယ်။အခုလက်ရှိတိုက်ပွဲတွေကြောင့်မြန်မာနိုင်ငံအရှိတောင်ပိုင်းကထွက်ပြေးခဲ့ရသူတွေဟာ36400ရှိတယ်လို့ UNHCR ကထုတ်ပြန်ထားပါတယ်။ဒီထဲမှာကယားပြည်နယ်ကအများဆုံးဖြစ်ပြီးအယောက်38000ကျော်ရှိတယ်လို့ဆိုပါတယ်။ကယားပြည်နယ်မှာလက်မဆက်သွေးအလုံးပြတ်တောက်နေပြီးတိုက်ပွဲရှောင်တွေအတွက်စားနပ်ဤကရှားပါလာပါတယ်။မိုးရင်းရောက်လာလို့ကလေးနဲ့တက်ကြီးရွယ်ဦးတွေကျန်းမာရေးအတွက်လုံလောက်တဲ့စေဝါမရှိလို့စိုးရိမ်စရာဖြစ်နေကြောင်းကယားပြည်နယ်ကဒေသခံတချို့ကပြောပါတယ်။ကယားပြည်နယ်ထဲမှာတိုက်ပွဲတွေယာယီရဆိုင်မဲ့ဆိုတဲ့သတင်းကြောင့်နေရက်ပြန်လာတဲ့သူအ ਨੇ အချင်းတော်ရှိနေပါတယ်။ဒါပေမဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတချို့ကတော့မြန်မာနိုင်ငံတွင်းအခြေအနေနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းသူတို့ရဲ့သဘောထားကိုထုတ်ဖော်ပြောဆိုထားပါတယ်ခင်ဗျာ
။ဆိုမိပါရှင်။မကြာခင်မှာတော့ကူးစက်မြန်ကိုဗစ်ပိုးမျိုးကွဲတဲ့အန္တရာယ်မြန်မာနိုင်ငံမှာဖြစ်နေတဲ့အကြောင်းပေါ့နော်။ဒါနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကရွှေပြောင်းမြန်မာနိုင်ငံသားကလေးငယ်တွေကိုလိန်ပိုင်းဆိုင်ရာကျူးလွန်နေဆိုပြီးတရားရင်ဆိုင်နေရတဲ့ Australian နိုင်ငံသား Adam James Fox ကိုမဲဆောက်မြို့မှာဒီရက်ပိုင်းတွင်ဖမ်းဆီးလိုက်တဲ့အကြောင်းကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမာကပြောပြမှာပ
ါ။ထိုင်းနိုင်ငံတပ်ပြည်နယ်မဲဆောက်မြို့ကမြန်မာရွှေပြောင်းကလေးငယ်တွေကိုလိန်ပိုင်းဆိုင်ရာကျူးလွန်နေဆိုပြီးပြီးခဲ့တဲ့နှစ်ကတရားစွဲခံထားရတဲ့ Australian နိုင်ငံသားဟာတရားရုံးမတက်တဲ့တိတ်ဆောက်နေခဲ့တာပါ။အခုသူ့ကိုဖမ်းဆီးမိခဲ့ကြောင်းတပ်ပြည်နယ်လူဝေမှုကြီးကြပ်ရေးဦးစီးမှုစုချက်ဖန်ဖူးကသတင်းတောက်တွေကိုအတည်ပြုပြောကြားခဲ့ပါတယ်။မဲဆောက်မြို့ကတိုက်တန်းရတလုံးမှာမြန်မာနိုင်ငံသားကလေးငယ်15ဦးထက်မနည်းကိုလိန်ပိုင်းဆိုင်ရာကျူးလွန်နေတဲ့ခရစ်စတိုဘာဝေးမောက်ကို2020ခုနှစ်မတ်လအတွင်းရဲတပ်ဖွဲ့ကသူထိန်းသိမ်းထားတဲ့ကလေးငယ်9ဦးနဲ့အတူဖမ်းဆီးခဲ့တာဖြစ်ပြီးသူဟာတရားရင်ဆိုင်နေတော့တရားရုံးရဲ့အာမခံနဲ့လွတ်မြောက်နေခဲ့တာဖြစ်ပါတယ်။အခုအခါမှာလဲကလေးတွေနဲ့အတူသူ့ကိုဖမ်းမိခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့မဲဆောက်မျိုးကကလေးငယ်အခွင့်အရေးလှုပ်ဆောင်နေတဲ့ဦးမင်းမင်းကအခုလိုပြောပြပါတယ်
။ဖြစ်ကောင်းကြရပါတော့နော်။ဒီကလေးကဘာမှလည်းနားမလည်ဘူး။လည်းမသိဘူး။ခိုင်းမလို့တော့အဲဒီကျိုးပါနဲ့အဲဒီဆွေးနောက်ပြီးတော့တခြားကိစ္စနဲ့မဆွေးပြီးတော့ဟောဖြစ်ကြတယ်။အဲ့တော့ဒီငယ်ရပါဟိုဒီခရစ်စတိုဖာဟိုမိသွားတယ်ဆိုတဲ့အတွက်တော့တခြားကလေးတွေတော့အန်ဒီကိုပြန်သွားတယ
်။ပြီးခဲ့တဲ့နှစ်ကသူ့ကိုဖမ်းမိပြီးတရားရုံးကအာမခံပေးခဲ့ပြီးတဲ့နောက်သူ့ရဲ့အိမ်မှာသူနဲ့အတူဖမ်းမိတဲ့ကလေးတက်တေလေးကိုငွေကြေးပေးပြီးသူ့မှာအပြစ်မရှိကြောင်းတက်တေလေးထွက်ဆိုခိုင်းခဲ့တယ်လို့သူ့အမှုကိုတိုင်ကြားခဲ့တဲ့ရွှေပြောင်းစာတင်ကျောင်းကကျောင်းဆရာဆရာမတွေကလေးတငယ်အခွင့်အရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကိုဝေဖန်တိုက်ခိုက်တာတွေချိန်ချောက်တာတွေလုပ်လာခဲ့တယ်လို့လည်းဦးမင်းမင်းကပြောပြပါဗျ
။ရဲအမကနဲ့ဒီကပြန်ပြီးတော့လွတ်လာတယ်ပေါ့နော်။လွတ်လာတဲ့အခါပါဆိုရင်သူကဒီမှုကိုပြည်တိုင်းနဲ့ကလေးခွင့်ရလိမ့်မယ်ဖွဲ့ပြီးပါတယ်ဆိုပြီးတော့ကျောင်းဆရာပြာကိုသူကစပြီးတော့စက်တနာရှာတယ်။အမျိုးသားပြီးတော့သူကနောက်ဆက်တယ်။အနောက်တစ်ခုပါတဲ့ Time Production အဖွဲ့အစည်းကြီးပေါ့။တစ်ခုတစ်ခုလိုက်ပြီးတော့သူကနေပြီးတော့သူကစလိုက်ပြီးတော့နောက်ဆက်တယ်။ဆိုတဲ့ဟာကိုကြည့်လာတယ်။ဆိုတော့အဲ့လိုနေနေဒီကလေးတွေကလည်းတစ်ဖက်လေးနဲ့အဲသူရဲ့ဟိုဟိုဖက်ဖက်ကြောင်ကြောင်နဲ့လက်ပြီးတော့စီးရပြီးတော့နေခဲ့တယ်။အဲ့လိုနေနေသူကတရားရုံးနေစက်မတက်ပေါ်နေသူကဆောင်းကျင်းလို့နေတယ်။
အမကန်နဲ့လွတ်မြောက်နေပြီးတရားရုံးကိုလာရောက်တရားရင်ဆိုင်ရင်မပြုတ်ခဲ့ပဲအပြင်လောကမှာပုံမှန်အတိုင်းပြန်နေထိုင်နေပြီးကလေးငယ်လေးကိုလိန်ပိုင်းဆိုင်ရာဆက်လက်ကျူးလွန်နေတာကြောင့် เมื่อสามโยกาลูมุยเอพเอซีรีปีดูเรียกอาณาบริเวณอาณาจักรีก็ทับยาบีแต่เมื่อแตงจ้าเกิดลุเลติดตาสัญญาตรีนี่มาพบยาจาวาเลยเมื่อสาวลาวากาอาณาบริเวณกาดีเอปายด้วยตู้กูชาพุยพันธ์สิเกียมาตุนิทายาอาการด้วยมากลิ้งเอริกูเลตุยเกียดลูตู้ต้องส่วนนี่เลมุยเอซีรีกลิ้งเอรีเนลิงเซสันนี่เลยุตันมาแตงนี่บาตุยสิเกิดลุเลทายาอาณาบริเวณกูโกกาบีติดตาสัญญาตรีนี่มาพบยาจาวาเลยเช่น ถ้าเราวิวอินเดียมาบ้างแต่เดินจากเมื่อเอ็มมาบ้างสิ่งกูวอชิงตันดีซีก็ในสเลตินเซนิบาร์เอ็กซ์คุโรสัตว์มีเงี้ยจะคู่กูทุเรียนมาบ้างกูเสียเงี้ยเปลี่ยนแทนเนี่ยอินเดียมีกว่าที่บ่าวเวกูฟิตวีซ่าเปียงมีกว่าที่ตัวเนี่ยมาในเงี้ยมาอิงานี่ก็สัตว์ที่ตัวสิ่งเกี่ยวจะมาอีดาวินชีดูดูกับเยาวาร์เอ็นเดียมากูฟิตไลน์ที่เปลี่ยนแทนเคดลูเนี่ยมาในเงี้ยมากูฟิตจะที่ไลน์ที่เปลี่ยนแทนเต็มลายบารีลูกสาวนี่ดีปีดูเ
ဒီကနေ့ကျွန်တော်တို့ဒီမီတင်နေထဲမှာဆွေးနွေးတဲ့အခါကျတော့ဒီကျွန်တော်တို့နောက်ဆက်ကတစ်ပတ်နိုင်ငံနဲ့တစ်ဆက်တဲ့ဒီကားနဲ့တမူပေါ့ပြန်နိုင်ငံနဲ့လည်းဆက်ဆက်တယ်ဒီကားနဲ့တမူပေါ့ပြန်နိုင်ငံနဲ့လည်းဆက်ဆက်တယ်နေရာတွေမှာတွေ့ရတဲ့ပုံကလည်းကလာလိုက်တွေ့တယ်လူအစုလိုက်ဖြစ်ပေါ်ရတာပေါ့နော်ပြည့်တဲ့အခါကျတော့သူ့ရဲ့ဒီ
ဖက်စမစ်စပယ်ဒီခေါ်တာပေါ့သူစက်တိုက်စက်တိုက်ကူးတယ်ဒီမှာရင်းရင်းနဲ့ဆိုတော့ဒီကျွန်တော်ဒီခါကျတော့သူ့ရဲ့ဒီဖက်စမစ်စပယ်ဒီခေါ်တာပေါ့သူစက်တိုက်စက်တိုက်ကူးတယ်ဒီမှာရင်းရင်းနဲ့ဆိုတော့ဒီကျွန်တော်ဒီခါကျတော့သူ့ရဲ့ဒီဖက်စမစ်စပယ်ဒီခေါ်တာပေါ့သူစက်တိုက်စက်တိုက်ကူးတယ်ဒီမှာရင်းရင်းနဲ့ဆိုတော့ဒီကျွန်တော်ဒီခါကျတော့သူ့ရဲ့ဒီဖက်စမစ်စပယ်
ဟုတ်ကဲ့ဆရာအဲ့ဒီတော့လက်တွေ့ကာကွယ်ထိချုပ်နိုင်မှုအနေအထားရောဘယ်လိုရှိနေလဲဆရာဒီကိုဗစ်ဆိုင်ရွာဆရာတကယ်ဟိုနည်းပညာအရလည်းကွန်ပျူတာတက်တဲ့နိုင်ငံကြီးပေါ့နော်တကယ်ဟိုကျန်းမာရေးစနစ်လည်းပေါ့နော်ရောဂါထိချုပ်တဲ့စနစ်လည်းကောင်းမွန်တဲ့နိုင်ငံကြီးမှာဒါတားဆီးလို့မရနိုင်လေဒုက္ခတွေမှာပါပါပေါ့နော်ဒီဗီဇာပြောင်းပို့ရတဲ့ဘာဝအရလည်းကွန်နည်းနည်းစနစ်ပြတ်န ကလေးပေါ့နော်တဲ့အဲမန်လေးပေါ့နော်ခုရန်ကုန်မှာပါကလစတာလိုက်တွေ့လာတယ်ပေါ့နော်နာမည်ခုချိန်ဒီကျွန်တော်တို့ဘက်ကကံကောင်းတဲ့အချက်တူပဲပြောအောင်ပေါ့နော်အဲ့ဒါကတော့တကယ်ဟိုဒါပြန့်သွားတဲ့အနေအထားမဟုတ်ဘူး full blown community spread အနေနဲ့မတွေ့ရဘဲနဲ့သူကဒီ cluster cluster ကို case ပေါ့နော်အဲဒီနေရာလေးမှာတော့ခုဆိုကျွန်တော်လာရှိုးဆိုတည်တာပဲပေါ့နော်အဲဒီကပထမဝင်လာတဲ့လူကဒီ traveling history ရှိခဲ့တယ်ပေါ့နော်အဲဒီနဲ့ဆက်ဆက်တဲ့လူတွေမှာ cluster တင်တွေ့ရတယ်အဲအဲ့လိုပဲတခြားနေရာတွေမှာလည်း cluster cluster လေးတွေနဲ့တွေ့နေရတော့ဒါပြန့်သွားတဲ့အနေအထားမဟုတ်ဘူးဒီ cluster အုပ်စုလိုက်အုပ်စုလိုက်ကျွန်တော်တွေ့နေရတော့ဒါယောဂါကိုထိန်းချုပ်နိုင်တဲ့အဖြစ်မှရှိတယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာအခုလိုမျိုးကွဲတစ်တည်းစတွေ့လိုက်တာကဘလို့အရေးပါမှုရှိလဲဆရာ
။ wake up call လို့ခေါ်တာပေါ့နော်ကျွန်တော်တို့ဒီကုသယောဂဗီဒာအနေနဲ့ပြောရရင်ဒါတွေကကျွန်တော်တို့အတွက်ခေါင်းလောင်းထိုးနိုင်တယ်ပေါ့နော်။ဥပမာကျွန်တော်တို့ဒီမှာဖြစ်ပွားမှုနည်းတဲ့အချိန်မှာဒီဗလာဇန်နဲ့ကဒီအိန္ဒိယဘက်ကနေပြီးစပြီးတော့နောက်ဘက်မှာဖြစ်တဲ့အခြေဘက်မှာဖြစ်တယ်ပေါ့နော်။တူတူခြားခြားဒီ wave တွေအနေနဲ့တက်လာတော့ကျွန်တော်တွေ့ရတယ်။ animation ဆက်ဆက်ပြီးပြီးတဲ့အားလည်းရှိပြီးပေါ့နော်။အဲဒီလိုနေရာမျိုးတွေမှာအလွယ်အကူဝင်လို့ထွက်လို့ရတဲ့နေရာတွေလည်းအများကြီးရှိတယ်။ဒီလိုမျိုးအိန္ဒိယချင်းနိုင်ငံတွေမှာဖြစ်တယ်ဆိုရင်ဟာကျွန်တော်တို့က fast wake up call ဒါစပြီးပထမခေါင်းလောင်းထိုးတယ်ပေါ့။ပြီးတဲ့အခါကိုယ့်နိုင်ငံမှာမဖြစ်ဘူးတင်မဲ့ဝုန်းစုကိုယ့်နိုင်ငံထဲကိုရောက်လာတယ်ပေါ့နော်။ဒီပဲလားဗန်လောက်ကနေတဲ့အနေထားတွေပေါ့ဗီလာလောက်မှာကျွန်တော်ဂျူတင်ပြင်ဆင်နေတာအများကြီးလုပ်ခဲ့တယ်။ခင်းတဲ့အတိုင်းပဲဗီလာကုန်မှာကျွန်တော်စတွေ့ရပေါ့နော်။တွေ့တဲ့အချိန်ကလည်းဒါဒုတိယအလုံးထုတ်တဲ့ခေါ်မှာပေါ့။အဲ့ဒီအချိန်ပြီးရဲ့ခါကျတော့အခုဒီရန်ကုန်တို့လိုနေရာမျိုးတွေလေဗရန်တို့နေရာမျိုးတွေပေါ့နော်။ဒီနေရာမျိုးတွေမှာလည်းကနကလစတာကိုတည်စီတွေ့လာတယ်ဆိုတာဒါကလည်းတတိယပေါ့ခေါင်းလောင်းထိုးတဲ့အကြီးပေါ့နော်။အဒီကပူကျဲတဲ့ခေါင်းလောင်းထိုးတဲ့တော့နောက်ဆုံးကဘီလီယံတော့ကွန်ဆန်ပေါ့ VOC လို့ခေါ်တာပေါ့ဒါစိတ်ကူးစရာကောင်းတဲ့ဗီဇာမျိုးကွဲပေါ့ဖြစ်တဲ့အယ်ဖာနဲ့ဒေါ်တာနဲ့ကိုကျွန်တော်တွေ့ရပေါ့နော်။အဲနောက်ကက်ပါလည်းတွေ့ရပေါ့။အဲ့ခါကျတော့ပူကျဲတဲ့ခေါင်းလောင်းထိုးတယ်ပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့ဒီတော့အခုဒီကူးဆက်မြန်ပြင်းထန်တဲ့မျိုးကွဲတစ်ကနေမြန်မာနိုင်ငံမှာကိုဗစ်19လိုက်ပြင်းပြင်းထန်ထန်ဖြစ်မလာဘူးပေါ့နော်။အဓိကပါမှာကျန်တဲ့ဆရာ
။ဘာပဲတော့ပါပဲလို့တို့ကိုဗစ်19ရောဂါကာကွယ်ရေး
ဒီကနေ့ကျတဲ့မန်စတာတင်တဲ့ဒီရင်ခပ်ပေါ်ကနေရင်တရားလိုကျွန်တော်တို့ကလူတိုင်းလူတိုင်းအနေနဲ့စိတ်ထဲမှာအများနဲ့ထားပြီးတော့ကာကွယ်ရမယ်မိမိရစာပြီးကာကွယ်ရမယ်ဆိုတာလုံးဝမဟုတ်ဘူးနော်နိုင်ငံကျင်းသွားမယ်အချိန်ခါဖြစ်နေပါလိမ့်ကြ။ဒါကတော့ကျမကြီးနဲ့အားကစားဝင်ကြီးဌာနပြောခွင့်ရကုဆက်ယောဂဆိုင်ရာကျွမ်းကျင်သူဒေါက်တာတန်းနိုင်ဆိုပါရှင်ကိုဝင်းမင်းကဆက်သွယ်မိန ကျွန်တော်တို့ဒီကုသမြန်ပြင်ထန်တဲ့မြေခွဲတက်ကနေဒါရီကာခွဲပေးမှုဆိုင်ရာဗီဇာတီပီအက်စ်နဲ့ပတ်သက်လို့ဘလို့အခွင့်အလမ်းတွေဘလို့ကန့်သက်ချက်တွေရှိနေလဲဆိုတဲ့ရှင်းလင်းဆွေးနွေးပွဲကိုနယူးယောက်မြို့ကောင်စီဝင်ရဲ့အကူအညီနဲ့ဘာမပွိုင်းအဖွဲ့ကအွန်လိုင်းကနေအင်္ဂါနေ့ကပြုလုပ်ခဲ့ပါတယ်
နယူးယောက်မြို့ကောင်စီရဲ့ဥပဒေရေးရာဆောင်ရွက်ပေးနေတဲ့အဖွဲ့ကိုယ်စားလှယ်တအူရှင်းပြခဲ့တဲ့မြန်မာနိုင်ငံသားတွေအတွက်တပီအက်ရှောက်ထားတဲ့အချက်လက်တွေနဲ့ပတ်သက်လို့ဘာမပွိုင်းတာဝန်ခံကိုမိုးချန်ကအခုလိုပြောပြပါဗျာ။အမေရိကန်မှာရောက်နေဒီသားမြန်မာနိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံကိုမြန်မာပတ်စုကင်ထားတဲ့မြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံကိုမပြန်နိုင်တဲ့အနေအထားမျိုးရ ဆက်လာကြီးပေးထားတယ်လို့ကျွန်တော်နားလည်တယ်။အဲ့ဒီဆက်ဆက်လာလောက်ကြီးဆက်ပြီးတော့ဒီမှာနေကြာကြီးနေထိုင်ခွင့်ပေးထားတယ်ပေါ့နော်အဲ့ဒီဟာကိုကျွန်တော်တို့ကိုအဓိကရှင်းပြတာပ
ါ။ဒီစာရှောက်မဲ့သူတွေအတွက်အခက်ခဲတွေဟာရောဟိုဘာတွေရှိနိုင်မယ်ရှင်
။ဟုတ်ကဲ့အခုဒီ TPS ကိစ္စကတော့ဥပမာအားဖြင့်သူကအမေရိကမှာခစ်တာနေထိုင်ဖို့ပေါ့နော်2018လအထိဒီပြည်ပခဖြစ်နေတဲ့ကာလမှာနေထိုင်ဖို့အတွက်ကိုသူအခွင့်အရေးပေးတာဖြစ်တယ်။အဲဒီဟာပြီးသွားလို့ရှင်တော့မြန်မာနိုင်ငံရဲ့အခြေအနေကအားလုံးဟလာဟိုပြန်ကောင်းသွားမယ်ဆိုလို့ရှင်တော့ကိုကပြန်ရမယ်တောင်းရှိရပေါ့ TPS ယူထားတဲ့လူတွေအနေနဲ့ပေါ့နော် TPS ရှောက်တိုင်းလဲကြားနိုင်တာတော့မဟုတ်ဘူးဒါပေမဲ့ကြားဖို့အလားအလာများတယ်သူတို့တောင်းဆိုတဲ့စာရွက်စာတမ်းတွေတက်တည်တာကတွေပြနိုင်တယ်ဆိုရင်နောက်ပြီးသူတို့သတ်မှတ်တဲ့ရက်ကာလအတွင်းမှာဒီ TPS ကိုအတော့ယာယီနေထိုင်ခွင့်ပေါ့နော်အဲ့ဒါကိုရှောက်တယ်ဆိုလို့ရှိရင်သူတို့ကအမေရိကန်အစိုးရကပြီးမယ်။ဒါပေမဲ့သူတို့သတ်မှတ်ထားတဲ့ရက်ကာလအတွင်းမှာမလျှောက်ဘူး။နောက်ပြီးသူတို့တောင်းဆိုတဲ့တက်တီတာရကတွေအချက်လက်တွေမပေးဘူးဆိုလို့ရှင်တော့အဲသူတို့အနေနဲ့ငင်းပိုင်ပွင့်ရှိတယ်။အဲလျှောက်တဲ့လူတိုင်းရမယ်လို့တော့သူတို့အမခံထားတာတော့မဟုတ်ဘူး။ကျွန်တော်နားလည်ရတော့လေ။
အဲ့တော့အဲ TPS visa အဲ့လိုမျိုးရထားတဲ့လူတွေအနေနဲ့ကလည်းဟို green card လိုမျိုးပေါ့နော်။အများတန်းဒီထိုင်ခွင့်ဟိုရတဲ့ဟာမျိုးမဟုတ်ဘူး။သူတို့ပေးမှလည်းမဟုတ်ဘူးဆိုတော့ဆိုပြီးတော့ဒီအမေရိကန်ဒီတရားရုံးချုပ်ကိုယ်တိုင်ကလည်းဆုံးဖြတ်ထားတော့လေဒါပေမဲ့တစ်ဖက်မှာရောဒီလိုအများနဲ့နေထိုင်ခွင့်ရဖို့ပေါ့လေအမေရိကန်မှာအခြေချနေထိုင်ခွင့်ရဖို့အခွင့်အလမ်းတွေရောမရှိနိုင်ဘူးလားရှင
်ဒီ green card ရနိုင်တဲ့အနေအထားဆိုတာက TPS ရှိထားတဲ့လူတစ်ယောက်ကနေပြီးတော့မှဒီ green card ကိုတိုက်ရိုက်ရှောက်တဲ့အနေအထားမျိုးကတော့မရနိုင်ဘူးလို့အဲကျွန်တော်တို့ကိုဟိုပြောပြသွားတဲ့ရှင်းနေပေါ့နော်ကပြောသွားပါတယ်။ဘာကြောင့်လဲဆိုတော့ TPS ဆိုတာကဒီနိုင်ငံမှာယာတပ်ပံအခြေချနေထိုင်ခွင့်မဟုတ်ဘူး။အဲ့လိုအခွင့်အရေးပေးထားတာမဟုတ်တဲ့အတွက်ကြောင့်အဲ့ဒီရဲ့နောက်ဆက်တွဲမှာ Green Card ကရှောက်ပိုင်ခွင့်မရှိဘူး။အဲ့တော့ Green Card ရှောက်တယ်ဆိုတာကဒီနိုင်ငံမှာယာတပ်ပံနေထိုင်ဖို့အတွက်အခွင့်အရေးပေးခံရသောသူတွေတည်းနဲ့ Green Card ရှောက်ပိုင်ခွင့်ရှိတာ။အဲ့တော့အဲ့ဒါ။ဆိုတော့အခုဒီ TPS ကယာယီပဲကိုယ့်ကိုဒီမှာနေထိုင်ခွင့်ပေးတာ။ဟိုမှာပဋိပက္ခဖြစ်နေလို့ဟိုမှာမငင်းချမ်းလို့ကိုတိုင်းပြည်မှာမငင်းချမ်းလို့ဒီနိုင်ငံမှာမျိုးတော့ကတော့ကောက်ွယ်ပြီးသားမယ်မင်းမစိုးရင်ပါနဲ့မင်းရဲ့17လလောက်ကတော့ဒီမှာယာယီနေလိုက်ပါအဲ17လပြီးမှဆက်ကြည့်မယ်အဲဆိုတဲ့သဘောမျိုးအဲ့ချိန်ကျတော့ကိုက green card လို့အကြေးဒီနိုင်ငံမှာပဲတတလုံးမဲ့အခြေချလိုက်ခြင်းနဲ့ဆိုတဲ့အနေအထားမျိုးရှိတယ်ဆိုလို့ရှင်တော့ကိုက TPS တင်မကဘူးတခြားဒီမှာမိမိရဲ့ဒီ immigration status ပေါ့နော်ဒီလူဝင်မှုကြီးကြပ်ရေးတခြားရှိနေတဲ့အခွင့်အရေးတွေဘယ်လိုမျိုးပြောင်းလဲလို့ရမလဲဆိုတော့တခြားအခွင့်အရေးတွေရှိပါတယ်ဆိုတော့က TPS တစ်ခုတည်းမှာပဲအခြေခံပြီးတော့မှ green card လျှောက်လို့မရသလို citizenship တွေပါလေမျှော်လင့်လို့မရအောင်ဒါပေမဲ့လို့နော်ရှိနေအမျိုးသမီးပြောသွားတဲ့အချက်ပေါ်မှာကိုကားရမယ်ဆိုလို့ရှင်တော့နိုင်ငံရေးခုံလုံးကွင်းတော့လျှောက်လို့ရပါတယ်တပြိုင်တည်းထဲမှာ TPS ရှိမရှိရှိနိုင်ငံရေးခုံလုံးကွင်းလျှောက်လို့ရတယ်အဲသူတို့ညာလည်းပဲအဲ့ဒီမှာလည်းပဲရက်အပိုင်းရက်အတိုင်းတာကာလဒီမှာတမှတ်ချက်တွေရှိတယ်ဒီတမှတ်ချက်တဲ့ကြော်လွန်ပြီးတော့မှလျှောက်တာတွေပြူတာတွေလုပ်လို့မရဘူးလုပ်မယ်ဆိုရင်ငယ်ငယ်ဆက်ဆက်လုပ်အဲ့ဒါမျိုးပေါ့နော်နောက်ပြီးတော့ TPS လျှောက်တဲ့နေရာမှာတော့မှလည်းပဲအဲသူပြောတဲ့ဟာကိုကားရမယ်ဆိုလို့ရှိရင်မေလ25ရက်နော်ဒီနှစ်အခုဒီပြီးခဲ့တဲ့လပေါ့နော်မေလ25ရက်ကနေစပြီးဖွင့်ပေးလိုက်တာနိုဝင်ဘာလ 22ရက်2021ခုနှစ်ဒါဒီနှစ်နိုဝင်ဘာလ22ရက်နေ့ကြာကာလမှာမဖြစ်မနေရှောက်ကိုရှောက်ရမယ်ဒီကာလအတွင်းမှာမရှောက်ဘူးဆိုလို့ရှိရင်အဲ့ဒီနောက်ပိုင်းမှာမှလာတယ်ဆိုရင် GPS ကိုမပေးဘူးအဲဒါမျိုးရှိတယ်ဆိုတော့အဲ့ဒီကြတော့ကဲဟုတ်ပြီဒီညမှာအဆိုင်လန်ခေလုံးတင်တဲ့လူတွေလည်းဒီကြာကာလမှာဟုတ်ကိုခေလုံးတင်တဲ့ခေလုံးပေါ့နော်ဒါလည်းတော့ထူထားတဲ့အခွင့်အရေးရှိထားပြီးသားဖြစ်တဲ့လူတိုင်းပါလေအဲ့တော့အဲ့ဒီကနေပြီးတော့မှအဆိုင်လန်ခေါလုံလာပြီးတော့အောင်မြင်သွားပြီဆိုလို့ရှင်တော့နောက်ထပ် green card တွေပါလေရနိုင်တဲ့အခွင့်အရေးတွေရှိတာပေါ့နော
်အခုဒီ TPS ကတော့ယာယီနေထိုင်ခွင့်18လဆိုတော့မြန်မာနိုင်ငံမှာအဲ့လို18လအတွင်းအပြောင်းလဲမဖြစ်ဘူးဆိုရင်ရောသူတို့တက်တန်းတိုးမဲ့အနေအထားရှိလားရှင
်ရှိပါတယ်ဒါကိုလည်းရှင်းနေကရှင်းပြတဲ့နေရာမှာအဲဒီတက်တန်းတိုးတဲ့အနေအထားကဒီမြေပြင်ပေါ်မှာဖြစ်တဲ့အနေအထားမှာမူတည်ပြီးတော့မှသူကတုံးတက်ပြီးတော့မှအဲတိုးတဲ့နေဆိုပြီးတော့မှသူကတိုးသွားပါလိမ့်မယ်အဲ့ဒီတိုးသွားတဲ့နေရာမှာလည်းပဲဂီယူဆက်ရမှာကငကူကလေးက GPS ရထားတဲ့သူတွေအနေနဲ့ဒီတက်တန်းတိုးပြီဆိုလို့ရှိရင်လည်းကိုကလည်းတက်တန်းလိုက်တိုးလို့ရတယ်။နောက်သူတတ်မှတ်ထားတဲ့အချိန်ကာလအတွင်းမှာတက်တန်းတိုးရမယ်ဒီအတိုင်းဒီတက်တန်းတိုးမှာဒီအချိန်ကာလအတွင်းမှာတက်တန်းတိုးရမယ်ဆိုလို့ရှိရင်ဒီအတိုင်းကဒီအချိန်ကာလအတွင်းမှာတိုးကိုထိုးရမယ်။အဲ့ဒီတတ်မှတ်ထားတဲ့အချိန်ကာလအတွင်းကြော်ွားတယ်ဆိုလို့ရှိရင်လည်းမရတော့ဘူး။နောက်တစ်ခုကခုနအစောနပြောထားသလိုပဲမေ25ရက်ကနေဒီနှစ်November 22ရက်အတွင်းထဲမှာကိုက TPS မယူမိလိုက်ဘူး November 22ရက်နေ့နောက်ပိုင်းကျမှယူမယ်သို့မဟုတ်ဟလာဒီ18လကာလကြော်ပြီးတော့မှမလည်းအချိန်နေမကောင်းသေးဘူးအချိန်နေမကောင်းသေးတဲ့အတွက်ကြောင့် American အစိုးရကလည်းထပ်ပြီးတော့ဟလာဒီကာလ TPS ကာလကိုတက်တန်းထပ်တိုးတယ်ဆိုလို့ရှိရင်အဲ့ဒီအချိန်ရောက်တော့မှငါရှောက်မယ်ဆိုလို့ရှိရင်မရဘူးသူကသတ်မှတ်ချက်ကဆိုတော့အဲ့ဒီအချိန်ကအစကတည်းက TPS ကိုရှောက်ထားတဲ့လူဖြစ်ရမယ်ရထားတဲ့လူဆိုရင်ဆက်ပြီးတော့ရှောက်ပိုင်ခွင့်ရှိမယ်အနာဂတ်မှာလည်း
ဒါကတော့ဘာမပွိုင်းတာဝန်ခံကိုမိုးချမ်းပါရှင်မကြခင်မှာတော့အပတ်စဉ်ခဏတွေကိုနားဆင်ရမှာပ
ါ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကို Voice of America ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းရှိရှိနားဆင်နိုင်ပါတယ်VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါရဲ့။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါရဲ့နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြီးစုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဒါပြင်ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးချက်ဖို့ဝေဖန်အကြံပေးချက်တွေပေးပို့ကြဖို့လည်းဖိတ်ခေါ်ပါရစေရှင်။အခုတော့ဥကျော်စံတာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာအာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီဟာတိုင်းပြည်ကိုနိုင်အောင်ထိန်းချုပ်သူတို့လိုချင်တယ်လို့ပြောင်းလဲဖန်တီးသွားဖို့အားထုတ်နေတယ်လို့ဒီမိုကရေစီအင်အားစုတွေကလည်းဆင်အာနာရှင်စနစ်ကိုဆန့်ကျင်ပြီးဒီမိုကရေစီလမ်းကြောင်းဆက်လျှောက်နိုင်ဖို့ရုန်းကန်တိုက်ပွဲဝင်နေကြပါတယ်။လေးလကျော်ငါးလနီးပါးဖြစ်လာတဲ့ဒီအချိန်မှာဘယ်ဘက်ကပိုပြီးရှေ့ကိုရွေးနေပါသလဲ။1988နောက်ပိုင်းဖွဲ့စည်းခဲ့တဲ့ NCGUB အမျိုးသားညွန်ပေါင်းအစိုးရနိုင်ငံသားရေးဝန်ကြီးဟောင်းဥပိုလ်လာတင်ကိုဦးကျော်စံတန်ကဆက်သွယ်ဆွေးနွေးမေးမြန်းထားပါတယ်ရှင
့်။ဥပိုလ်လာတင်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတက်လာတဲ့ကိစ္စဟာဘယ်လိုနည်းနဲ့မှ justify မဖြစ်ဘူးလူလူလည်းလက်မခံဘူးဆိုတာကဒါပြောစရာညှင်းစရာမလိုတဲ့ကိစ္စထလိုက်ပါတော့ဆိုအဓိကကျွန်တော်ဆက်ပြီးမေးချင်တာကတော့သူတို့ကတော့သူတို့လူလူလည်းမခံပဲအနာသိမ့်လာရတဲ့ဆိုတာသိပေမဲ့လည်းတိုင်းပြည်ကိုငြိမ်းအောင်ထိန်းနိုင်ဖို့ရွေးကောက်ပွဲကိုတဖန်ပြန်လဲကျင်းပပြီးတော့သူတို့လူကျင်တဲ့ပုံစံနဲ့အနာဆက်လက်တည်မြဲဖို့ကြိုးစားနေတယ်လို့လည်းသုံးသပ်ကြပါတယ်ဆိုတော့သူတို့ရဲ့အာထုံမှုကဘယ်လောက်ထိလေးလာကြပြီးတဲ့နောက်မှာဘယ်လောက်ထိခီးရောက်လာပြီလို့ထင်ပါလဲခင
်ဗျာပထမဆုံးပြောချင်တာကတော့အနာသိမ့်မှုတစ်ခုဟာနိုင်ငံတကာဥပဒေကြောင်းအရကြည့်ရင်45ရက်တာကာလကြာတဲ့အချိန်မှာတိုင်းပြည်ကိုတကယ်ပဲတည်ငြိမ်အောင်ထိန်းနိုင်တယ်လို့ပြနိုင်ဖို့အာဏာသိမ်းစစ်ကောင်စီများအာဏာသိမ်းအင်အားစုများရဲ့အရေးအတွေ့အကြုံအနေနဲ့ကဘာသတ်မှတ်တာဒါတော့အခုကဒီဖေရီလာသာလို့ရှိရင်56လကြာတဲ့အချိန်ချိန်တိုင်းပြည်မှာဘာကိုမှသူတို့ပိုင်ထားတဲ့ကုမ္ပဏီတွေတောင်မှတနည်းကြ run နိုင်တဲ့အင်အားမရှိဘူးတိုင်းပြည်တစ်ခုလုံးမပြောပါနဲ့ အဲ့ဒီလိုဖြစ်နေတဲ့ကာလဟာဒီအာဏာသိမ်းစစ်ကောင်စီဟာခုနဦးကျော်စံတာပြောသွားတယ်လို့ပဲပြည်သူလူထုကလည်းထောက်ခံမှုလုံးဝမရှိဘူး။ဆောင်းသမားနိုင်ငံရေးအင်အားစုတွေကလွဲလို့စစ်မှန်တဲ့နိုင်ငံရေးအင်အားစုတွေပြည်သူလူထုရဲ့ပုံပေါင်းဆောင်ရွက်မှုလည်းမရှိဘူး။အထက်ထက်ကကဏ္ဍပေါင်းစုံမှလည်းပဲ CDM လှုပ်ရှားမှုရဲ့အာဏာပီဆိုင်ရေးပုံပေါင်းဆောင်ရွက်မှုမပြုရေးအရာဘလို့မှတိုင်းပြည်ကိုကျွန်တော်ပုံမှန် run သွားနိုင်တဲ့အရေးသွေးမရှိဘူးလို့တိတိကျကျသုံးသပ်ကြရမှာဖြစ်ပါတယ်ခင်ဗျာဘယ်လိုမှအယူမရှိတဲ့အပြင်ဆုပ်ယူနေပါတယ
်ဒီညမှာတခုမိကျင်တာဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကအာဆီယံအစည်းအဝေးသွားတက်ပြီးတော့တိုင်းပြည်မှာတည်ငြိမ်မှုရှိတဲ့အခါမှာအာဆီယံ90ကိုလက်ခံမယ်လို့ပြောခဲ့ပါတယ်ဒီကအခုမကြခင်ကသူတို့လက်ခံခဲ့တယ်ဆိုတော့အာဆီယံကိုဒီလိုပြောပြီးလက်ခံလိုက်တဲ့အတွက်တိုင်းပြည်မှာတည်ငြိမ်မှုရှိနေပါပြီသူတို့ဟာတိုင်းပြည်ကိုပုံမှန်လေပတ်အထုတ်နိုင်ပါပြီဆိုပြီးတော့အာဆီယံဘယ်လောက်ထိ convince ဖြစ်သွားမလဲဘယ်လောက်ထိသဘောပေါက်လက်ခံသွားနိုင်မယ်လို့ထင်ပါလဲခင်ဗျာ
တကယ်ပြောရမယ်ဆိုရင်တော့အာဆီယံကအာဏာသိမ်းစစ်အုပ်စုကသူတို့ပြောတဲ့စကားတွေကဘာမှကျွန်တော်နိုင်ငံတကာအနေနဲ့ convince ဖြစ်တာမဖြစ်တာအထက်ပေါ့နော်ယုံကြည်လက်ခံဖို့လက်မခံဖို့ဆိုတာအထက်သူတို့ကချိန်ဆွဲနေကြတာပဲဖြစ်ပါတယ်အာတကယ်တမ်းအာဆီယံအနေနဲ့လည်းပဲပဂရီမြေပြင်ပေါ်ကအဖြစ်အပျက်တွေကိုကြည့်မယ်ဆိုခဲ့လို့ရှိရင်ဒါဘယ်နည်းနဲ့မှမြန်မာနိုင်ငံဟာတည်ငြိမ်နေတာမဟုတ်ဘူးဆိုတာသူတို့အသိပဲဖြစ်ပါတယ်အဲ့ဒီကိုဖြစ်နေတဲ့အချိန်မျိုးမှာဆက်အာဏာရှင်တွေကနေပြီးတော့အာဆီယံကိုလက်ခံလိုက်တယ်ဆိုတာကနောက်ထပ်အချိန်ဘလောက်သူတို့ဝယ်လို့ရမလဲဆိုတဲ့ကြိုးပမ်းမှုပဲဖြစ်တယ်သူကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ဒါကတော့စစ်တပ်ဘက်ကပေါ့ပြည်သူလူထုဘက်ကအာဏာသိမ်းပြီးတဲ့နောက်ပြည်သူတွေရဲ့စံချိန်အုံကြောမှုဖြစ်လာပြီးတဲ့နောက်မှာCPA ဆိုတာဖွဲ့စည်းလာတယ်အဲ့နောက်မှာအခုတဆင့်တက်ပြီးတော့ NUG မြို့သားညီညွတ်ရေးအစိုးရကိုသူတို့ဖွဲ့စည်းလာကြပါတယ်ဆိုတော့ဒီအင်အားစုတွေဘက်ကတော့ဘယ်လောက်ထိရှေ့ကိုရွေးနေသလဲအဲ့ဒါကိုမမေ့ခင်မိဘတို့ကလေးကြိုပြီးမေ့နေတာတချို့ကသုံးသပ်ကြတယ်ဒီအဖွဲ့တွေဟာပြည်သူကိုဥဆောင်နေရတယ်ပြည်သူနောက်ကိုလိုက်နေတာဖြစ်တယ်လို့သုံးသပ်သူတို့ရှိပါတယ်အဲ့ဒါဘယ်လိုမြင်ပါလဲ
တကယ်လက်တွေ့ဖြစ်ရကိုကြည့်မယ်ဆိုရင်တော့ဒါလူထုဥဆောင်တဲ့တိုက်ပွဲဖြစ်ပါသူတို့ဖြစ်တော့လူလူထဲမှာမျိုးဆက်တည်ဖြစ်တဲ့ Gen Z တွေရဲ့ဥဆောင်မှုနောက်မှာ CDM တွေရဲ့ဥဆောင်မှုနောက်မှာဒီပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကပါလာကြပြီးတော့ CRPH ဖွဲ့တယ်။နောက်ပြည်သူလူထုရဲ့တိုက်တွန်းတောင်းဆိုမှုကြောင့်ပဲ NUG ဆိုတာဖွဲ့ကြတယ်။အဲနောက် PDF ဆိုတာဖွဲ့ကြတာဖြစ်ပါတယ်။တမိုင်းမှာမကြုံဘူးတဲ့အမျိုးသားသွေးစီညီညီကျွန်တော်တို့တိုင်းရင်းသားညီကိုတွေအားလုံးကလည်းဒီအချိန်မှာတော့ဖြစ်စစ်တပ်အာဏာသိမ်းတာဟာအင်မတန်မှမှားယွင်းတဲ့အင်အားအနည်းဆုံးစစ်အာဏာရှင်ဖြစ်တယ်။တက်ကြွတဲ့ပြည်သူလူထုရဲ့ဆန့်ကျင်မှုအင်အားကလည်း CDM Gen Z အစပြည်သူ့လွတ်တော်ကိုယ်စားလှယ်တွေအဆုံးအကုန်လုံးပါကြတယ်။ဒါကြောင့်မို့လို့ဒီချိန်မှာတော့ဖြင့်ပူးပေါင်းဆောင်ရွက်မှုဟာအင်မတန်မှအားကောင်းတဲ့အတွေ့မျိုးသားသွေးစည်းညီညွတ်ရေးအမြင်ဘက်ကချဉ်းကပ်မယ်။ပြည်သူလူထုရဲ့တက်ကြွမှုနဲ့ချဉ်းကပ်မယ်။မျိုးဆက်တည်ရဲ့ထက်သန်တဲ့တိုင်းပြည်အတွက်သူတို့အနာဂတ်အတွက်ဆွံ့လွန်ရတဲ့တပ်တည်တွေနဲ့ချင့်ကပ်မယ်ဆိုရင်တော့စုဖွဲ့မှုအရာကိုဖြစ်ပေါ်နေတဲ့အနေအထားအရာကိုစစ်အာဏာရှင်ဆန့်ကျင်ရင်အားစုဘက်ကတော့တစုံတရာအတိုင်းအတာအချင်းအရွေ့ရှိတယ်လို့ပြောလို့ရမှာ။သို့တော်လည်းပဲတကယ်လက်တွေ့ရပြောခဲ့လို့ရှိရင်တော့ဒီကနေ့အဓိကကြတာကတော့အဲ့ဒီအစိုးရများ CRP နိုင်ငံရေးခေါင်းဆောင်များရဲ့စွန့်ရည်တပ်တည်ဘလောက်ရှိတယ်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့ပြောချင်ပါတယ်ခင်ဗျ။
ကျွန်တော်ဒီမှာနှစ်ခုမိတ်ကြည့်ပါရယ်သူတို့ရဲ့ခေါင်းဆောင်စွန့်ရည်သတိဆိုတာကိုတော့ကျွန်တော်မှားမေးတယ်မေးဖို့ဒီမှာပြောပြစေပြည်သူလူထုဟာအနာသိမှုကိုလုံးဝဆန့်ကျင်တယ်သူတို့ကဆက်ပြီးတော့လုပ်ပြဆိုတာမှန်ပါတယ်ဒါပေမဲ့အခုခါမှာ၃-၅လဖြစ်လာတဲ့အခါပြည်သူရဲ့ဒုက္ခကလည်းအင်မတန်ကြီးမားပါတယ်ဒီတော်လှန်ရေးအင်အားစုပူပြီးတက်ကြွတဲ့သူရဲ့ဥဆောင်မှုနောက်ကိုပြည်သူတွေဟာတချို့ဒရွတ်တိုက်လိုက်ပါလာရတဲ့သဘောတွေ့ရပါတယ်အခုပညာရေးကျန်းမာရေးစီးပွားရေးချွတ်ထွန်ကြလာတယ်ဖြစ်တော့ပြည်သူတို့ရဲ့ခံနိုင်ရည်ကဘလောက်ကြာရှည်ခံမလဲဆိုတာလည်းစဉ်းစားကြရဖြစ်မယ်ထင်ပါတယ်ဒီကိစ္စ
မှန်ပါတယ်လက်တွေ့အရတော့တော်လိုင်းတည့်ရဆိုတာလွယ်လွယ်ကူကူနဲ့မရနိုင်ပါဘူးပြည်သူလူထုကဘုရားအောင်ဆန်းပြောကြလို့ပြောမယ်ဆိုရင်ငတ်ချင်ငတ်မယ်ပြတ်ချင်ပြတ်မယ်သိချင်သိမယ်ရချင်မှလည်းရအဲ့ဒါအကျွန်တော်အလုံးရဲ့ဘလောက်စူးစီးတယ်လဲဘလောက်ကြည့်တခင်စိတ်သက်ကြီးမျက်မှားတယ်လဲဘလောက်ကြည့်စွန့်လွတ်အနစ်နာခံနိုင်စွာရှိတယ်လဲဆိုတဲ့ပုံမှာပဲငူတည်တယ်လို့ပြောချင်ပါတယ်ခင်ဗျာ
နောက်ကျွန်တော်ခုနပြောရဲမိကုံကတော့ခေါင်းဆောင်မှုအပိုင်းဥပိုလ်ရတင်းတို့ကိုယ်တိုင်တစ်ချိန်လုံးအ88နောက်ပိုင်းမှာဆူရဖွဲ့ပြီးတော့စစ်အာဏာရှင်စနစ်ကိုတိုက်ခိုက်ဖို့ထုတ်ဖြတ်ဖို့ကြိုးပမ်းခဲ့တဲ့ပုံစံတွေဖြစ်ပါတယ် အဲ့ဒီလှုပ်ရှားမှုကိုပြန်ကြည့်မယ်ဆိုရင်ဒါနောက်ကြောင်းပြန်ပြီးလှည့်ပြီးပြန်ကြည့်လိုက်မယ်ဆိုရင်ငါတို့ဟာဒါကိုလုတ်ခိုင်းရင်တော့ကောင်းသားပဲငါတို့အပြင်နိုင်ငံကြီးကောင်းဆောင်တွေနိုင်ငံကောင်းဆောင်တွေလည်းအများအားကြီးလူမျိုးကိုအမိခံပါတယ်ဆိုတော့ဥပ္ပိုလ်ဟာတဲ့လို့လို့ကျွန်တော်မေးချင်ပါတယ်အဲ့လိုပြန်ကြည့်ရင်ဘာလေးလုတ်ခိုင်းရင်ပူကောင်းလိမ့်မယ်ဆိုတဲ့အတွေးမျ
မရကြပါဘူးခင်ဗျာကျွန်တော်တိုင်းပြည်အတွက်အဲ့ဒီအချင်းချင်းအဲ့ဒီအချိန်မှာဒီနေ့ခေတ်လို့တက်ကြွထက်တန်တဲ့လူတို့လှုပ်ရှားမှုမရှိပါဘူးအဲ့တော့ပြီးတော့ကျွန်တော်နောက်တစ်ချက်ပြောချင်တာကတော့အဲ့ဒီအချိန်ကကျွန်တော်ဥတီကြိုးပမ်းမှုဟာစစ်တပ်ကိုဖြုတ်ချရေးမဟုတ်ပါဘူးကျွန်တော်တိုင်းပြည်မှာမျိုးသားပြန်လဲတည်မြဲရေးအရာစစ်မှန်တဲ့သုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲကိုကြိုးပမ်းခဲ့တာဖြစ်ပါတယ်စစ်တပ်ရဲ့စစ်မှန်တဲ့တိုင်းသားကိုယ်စားလှယ်တွေရဲ့ဒေါ်စန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီအားစုတွေကကိုယ်စားလှယ်ခေါင်းဆောင်တွေရဲ့သုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးခြင်းအဖြစ်မှန်ကန်တဲ့မျိုးသားသွေးစည်းညီညွတ်ရေးအဖြစ်ကိုရနိုင်တယ်လို့ယုံကြည်ပြီးတော့ကမ္ဘာကုလသမဂ္ဂထွေထွေညီလာခံအထိကျွန်တော်ဥတီကြိုးပမ်းခဲ့ကြတာပြောချင်တာကတော့ဒီနေ့တိုက်ပွဲရဲ့ဥတီချက်နဲ့ကျွန်တော်ဆောင်ရွက်ခဲ့တဲ့ NCGUB ရဲ့ဥတီချက်နှစ်ရဟာလုံးဝကွာခြားပါတယ်ဒီကနေ့ကတော့တစ်ဖက်ကိုတစ်ဖက်အကြမ်းဖက်အုပ်စုတွေနဲ့သတ်မှတ်ထားတော့ကကျွန်တော်တော်လှန်ရေးတရက်အနေနဲ့ဆင်နွှဲမှာအောင်ပွဲကိုမြင်နိုင်မဲ့အနေထားလို့ပြောချင်ပါတယ်ခဲ့
တော့ဥပ္ပရောအဲ့ဒီကသုံးဝင်းဆိုင်ပြည်စုံဆွေးနွေးပြီးတော့အစ်မှန်နဲ့အမျိုးသားပြန်လဲတင်မြဲရေးအတွက်ကြိုးပမ်းကြရတဲ့ဆိုတဲ့ကိစ္စဟာမအောင်မြင်ခဲ့ဘူးလို့ပြောမှာဖြစ်ပါတယ်ဒီနေ့ပြန်ကြည့်ရင်အဲ့ဒီကအောင်မြင်ခဲ့ရင်ဒီပွဲလဲပေါ်လာစရာမရှိဘူးပေါ့ခင်ဗျာအဲ့တော့အဲ့လိုကိစ္စမအောင်မြင်ခဲ့ရတဲ့အကြောင်းကိုလည်းပြန်ပြီးတော့မသုံးသပ်သင့်ဘူးခင်ဗျာ
သုံးသပ်ပါတယ်ခင်ဗျာခုနကကျွန်တော်ပြောတဲ့အထက်မှာတစ်ချက်ပါပါတယ်ဒါကတော့ဒီဒီမိုကရေစီလှုပ်ရှားမှုနဲ့ပြည်ပြင်ပြောင်းလဲရေးကြိုးပမ်းတဲ့လှုပ်ရှားမှုတိုင်းမှာအင်မတန်မှအစွမ်းအားပြည့်တဲ့လူလူထောက်ခံလှုပ်ရှားမှုလိုအပ်ပါတယ်။အဲ့ဒီအချိန်ကာလပြန်ကြည့်မယ်ဆိုရင်1990ပြည့်နှစ်မှာစစ်အာဏာရှင်တွေကပို့ပြီးတော့တာစီရတဲ့အနေအထားရှိတယ်။နိုင်ငံရေးအင်အားစုတွေကလည်းပဲအင်မတန်အားနည်းတယ်။ရွေးကောက်ပွဲကိုလည်းပါတီတစ်ခုတည်းကပြတ်သက်နိုင်ထားတယ်၊ကျန်တဲ့ပါတီတွေကရှုံ့ညတယ်။နောက်တိုင်းရင်းသားအင်အားစုတွေနေနဲ့လည်းဒီနေ့လိုဖက်ဒရယ်ဒီမိုကရေစီနဲ့ပတ်သက်လို့ထက်ထက်တန်တန်ပူးပေါင်းဆောင်ရွက်ဖို့အနေအထားကိုမရှိခဲ့ကြဘူးလို့ကျွန်တော်တို့သုံးသပ်မှာဖြစ်ကြပါတယ်။အဲတော့ဒီလိုလိုထောက်ခံမှုမရှိသလိုနိုင်ငံတကာမှာလည်းခုလိုဤပညာအရကိုဒီခေတ်တည်ပြောင်းလာတာနဲ့များနိုင်ငံတကာရဲ့သိရှိမှုပေါ့နော် awareness ကလည်းအင်တန်ကွာခဲ့ပါတယ်။အဲလိုအခြေအနေတွေရကျွန်တော်တို့ဟာဖြစ်တဲ့လမ်းကြောင်းကိုရွေးချယ်ဆောင်ရွက်တဲ့အခါမှာအဓိကပြစ်ပုံချတာမျိုးမဟုတ်ဘဲနဲ့ပဂရိအဖြစ်မှန်ကိုပြောရမယ်ဆိုရင်တော့စစ်အာဏာရှင်တွေရဲ့ပြည်သူလူထုနဲ့တစားတစားရဲ့နေခြင်းနဲ့ပူးပေါင်းဆောင်ရွက်ခြင်းနဲ့တိုင်းပြည်ချစ်စိတ်မျိုးချစ်စိတ်တက်ကင်းမဲ့မှုကြောင့်ကြရှုံးနေတယ်လို့ပဲပြောရမှာခင
်ဗျ။ Okay အဲတော့တိုင်းသားအရင်နဲ့ပတ်သက်ပြီးတော့မင်းစရာတခုကျန်ပါသေးရဲ့အဲ့ဒါကတော့အခု CRPH NUG တို့ကတော့စစ်မှန်တဲ့ Federal ပြည်ထောင်စုဖွဲ့စည်းရေးတိုင်းသားတွေကိုပုံမပြီးတော့လိုက်လျောလာတဲ့သဘောမျိုးတွေ့ရပါလေ NLD အစိုးရနဲ့နှိုင်းယှဉ်မယ်ဆိုရင် NLD အစိုးရလက်ထက်က NLD ခေါင်းဆောင်တချို့တိုင်းရင်းသားကိုယ်စားလှယ်နဲ့တွားတွေ့တဲ့နေရာမှာကျွန်တော်ကတိုင်းရင်းသားပါတီလိုမသတ်မှတ်ဘူးဒေသခံပါတီလိုပဲသတ်မှတ်တယ်ဘာကြောင့်လဲဆိုတော့ကျွန်တော် NLD မှာရှိတဲ့တိုင်းရင်းသားတွေကအများကြီးဖြစ်နေတယ်ဘာညာပြောတာဥပ္ပိုလ်လည်းပဲကြားမိခြင်းပဲထင်ပါတယ်ဆိုတော့အခုဖွဲ့စည်းတွေကတိုင်းရင်းသားတွေပေါ်မှာသဘောထား NLD ရဲ့သဘောထားနဲ့အတော်လေးကွာဟလာတယ်ပို့ပြီးတော့ရှေ့ရောက်လာတယ်လို့သုံးသပ်ကြပါတယ်ဆိုတော့ NLD ရဲ့ဥဆောင်မှုအခန့်ကဏ္ဍကဟောဖြစ်ဘူးဘယ်လိုရှိရနိုင်လို့ထင်ပါလဲ။မိမိန်သွားနိုင်ပါသလား။စီတန်းကတက်ပြီးခေါင်းဆောင်ဖြစ်လာဦးမယ်လို့ထင်ပါလား
။ဒါကတော့နှစ်ဖက်မှာမှုတည်ပါတယ်ခင်ဗျာ။တစ်ဖက်ကတော့ကျွန်တော်တို့ပြည်သူလူထုရဲ့အမျိုးသားနိုင်ငံရေးအသိစိတ်ကကွန်ထရိုးတိုးတက်မှုပါ။အမှန်ကအမှန်တိုင်းမြင်ရတဲ့တက်တီပြီးတော့ constructive criticism လို့ခေါ်တဲ့ကျွန်တော်အပြုသဘောဆောင်ပြီးတော့အမှန်ကန်ကန်ဝေဖန်သုံးသပ်ဆင်ခြင်တတ်တဲ့အသည့်တရားတွေလူထုမှာဘယ်လောက်အထိရှိတယ်လဲ။ကိုယ်ကတော့ဦးကျော်စံတန်ပြောသလိုပါပဲ။ကျွန်တော်အင်မတန်မှအားကောင်းတဲ့နိုင်ငံရေးအသိဉာဏ်ဖွံ့ဖြိုးတိုးတက်မှုတွေတိုင်းသားညီကိုတွေပေါ်မှာမှားခဲ့တဲ့အမြင်တွေမှားခဲ့တဲ့အသိတွေကိုပြန်တောင်းပန်နေတာတွေကျွန်တော်ဒီနေ့လက်တွေ့ချက်ကြပူပေါင်းဆောင်ရွက်မှုတွေဟာအင်မတန်အားကောင်းတဲ့တိုးတက်ဖြစ်ပေါ်မှုတွေကျွန်တော်သုံးသပ်ကြမှာဖြစ်ပါတယ် NLD အနေနဲ့ကတော့ဖြတ်သန်းခဲ့တဲ့အမှားတွေကိုမှန်မှန်ကန်ကန်သုံးသပ်ပြီးတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်များဟာပါတီကြီးဝါဒကျင့်သုံးမှုနဲ့ငါတို့ပါတီနိုင်ရင်ငါတို့တိုက်တာလုပ်မယ်ဆိုတဲ့စိတ်ဓာတ်မျိုးတွေဆွလွတ်ဖို့လိုပါတယ်။တိုင်းရင်းသားတွေရဲ့ဒီနေ့တောင်းဆိုတဲ့စစ်မှန်တဲ့ federalism ဆိုတာကိုကိုယ်တိုင်ကယုံယုံကြည်ကြည်လက်ခံပြီးတော့ အဲ့ဒါအောင်မြင်မှုဆိုရင်လိုအပ်တဲ့ပြင်ဆင်ပြောင်းလဲမှုအသစ်တွေကိုလုပ်သွားဖို့လိုအပ်တယ်အဲ့လိုမဟုတ်ဘဲနဲ့ပါတီကြီးဝါဒကိုလည်းမစွန့်လွှတ်ဘူးလူမျိုးကြီးဝါဒကိုလည်းပဲမစွန့်လွှတ်ချင်ဘူးပြီးတော့ပြတ်သားတဲ့နိုင်ငံရေးဥဆောင်မှုနဲ့မြို့သားရေးဥဆောင်မှုကိုလည်းမပေးနိုင်ဘူးဆိုရင်တော့ဒီကနေ့လူတို့ကတော့လက်ခံမှာမဟုတ်ဘူးလို့ပဲပြောချင်ပါတယ်
နောက်ဆက်ကြရတဲ့ဥကြောစံသားရဲ့မြမရေးတုံးတက်ချက်အစီအစဉ်ကိုဗုဒ္ဓဘုနေ့ည VOE မြန်မာပိုင်းအစီအစဉ်မှာလည်းအပတ်စဉ်နားဆင်ကြည့်ရှုနိုင်ကြပါရရှင်။ဆက်လက်ပြီးတော့လူထုနဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်မှာပါ။မြမနိုင်ငံတိုင်းသားဒေသတွေမှာအစိုးရတပ်တွေရဲ့ထိုးစစ်တွေကြောင့်ဒေသခံပြည်သူတွေထောင်တောင်းချီပြီးတော့တောတောင်တွေထဲထွက်ပြေးနေကြရတယ်လို့ရာသီဥတုတန်းရေတန့်လိုအပ်မှုအဆရှိသဖြင့်အခက်အခဲမျိုးစုံကြောင့်ဝမ်းပြိုင်ဝမ်းလျှော်ယောဂါတွေဖြစ်ပွားနေပါတယ်။ဒါနဲ့ပတ်သက်လို့ကုသတဲ့ဤကိုလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြမှာပါရှင
်။ဝမ်းပြိုင်ဝမ်းလျှော်ယောဂါဟာအခုလိုမိုးရသည့်အချိန်မှာဖြစ်များလေရှိပြီးအထူးသဖြင့်လူအများစုဝေးနေထိုင်ရတဲ့နေရာတွေမှာပိုပြီးဖြစ်နိုင်တာကြောင့်စပေးဆောင်ပြည်သူတွေနဲ့တောတောင်တွေမှာရှေ့ပြောင်းနေထိုင်ရတဲ့သူတွေဟာဝမ်းပြိုင်ဝမ်းလျှော်ယောဂါကိုသတိပြုကာဝယ်ထားဖို့လိုတယ်လို့ပညာရှင်တွေကသတိပေးနေကြပါတယ်။ဝမ်းပြိုင်ဝမ်းလျှော်ယောဂါဖြစ်ပေါ်ခံစားရပြီဆိုရင်လည်းဆေးရုံဆေးကန်းကိုမတော်နိုင်သေးခင်မှာခန္ဓာကိုယ်ကဆုံးရှုံးသွားတဲ့ရေဓာတ်ပမာဏနဲ့တူညီတဲ့တစားရည်ပမာဏကိုအချိန်မီပြန်လည်ဖြည့်တင်းပေးနိုင်မှုအလွန်အရေးကြီးတယ်လို့အရေးပေါ် application မှာအထူးတရယောဂါကုဆရာဝန်တဦးဖြစ်သူဒေါက်တာဟိတ်ထက်ကအခုလိုရှင်းပြပါပါတယ်
။ဝမ်းပြိုင်ဝမ်းလျှော်ယောဂါကကျွန်တော်တို့ဒီသိပညာတရားဆိုလို့ရှင်တော့သူကညာတော်အဖြစ်တော့ self limiting ပေါ့နော်။သူဟာသူပြန်ပြီးတော့ပြောင်းနိုင်တယ်ပေါ့နော်။ဒါပေမဲ့သတိမမှုပဲထားမယ်ဆိုလို့ရှင်ကျွန်တော်ကရေဓာတ်ဆုံးရှုံးတာကြီးဖြစ်မယ်။ဖြစ်ပြီးတော့အဲ့မှာခန္ဓာကိုယ်ကရေဓာတ်တွေဒါဆုံးရှုံးသွားပြီးရင် hypo volume shock လို့ခေါ်တဲ့ကျွန်တော်တို့က shock တွေဝင်လာပြီးတော့အသက်အန္တရာယ်ထိပါကျွန်တော်တို့ကဖြစ်နိုင်တာဖြစ်နိုင်တော့ကျွန်တော်က one by one shock ဖြစ်လာပြီးဆိုလို့ရှင်အဓိကတော့ကျွန်တော်တို့ဟိုအရက်ထဲမှာလည်းဒါသိကြပါလေတက်စားပေါ့နော်။တက်စားလို့ဟာမျိုးကိုဆိုကျွန်တော်တို့ကမိွဲမယ်ပေါ့နော်။အဲသူသဖြင့်အဲစစ်ပီးဆောင်ဒီလားတွေပိုင်းမှာဆိုလို့ရှင်လည်းတက်စားရနိုင်တော့တက်စားလို့ဟာမျိုးနော်။ဟိုတက်စားကိုဘလောက်တောက်မလဲပေါ့နော်။ဘလောက်တောက်မလဲဆိုတော့ဟိုတောင်းနိုင်တယ်လို့တောက်လို့ရတယ်။တောင်းနိုင်တယ်လို့တောက်လို့ရတယ်။ဟိုအဲ့ဒါကိုပေါ့ကျွန်တော်တို့ကဟိုရေဓာတ်ပြန်ဖြည့်ရအောင်။ခန္ဓာကိုယ်မှာဆုံးရှုံးသွားတဲ့တတ္ထုဓာတ်တွေဝင်ထဲမှာပါသွားတဲ့တတ္ထုဓာတ်တွေပြန်လည်ဖြည့်ဆောင်တဲ့အနေနဲ့အဲ့တက်စားကိုကျွန်တော်ကတောက်အောင်နော်
။ဝမ်းပြောင်းဝမ်းလျှော်ယောဂါဖြစ်ပေါ်ခံစားရပြီဆိုရင်ရေတောက်ပင်းုံနဲ့မလုံတော့ဘဲစားတဲ့ကိုယ်ပါပြန်လည်ဖြည့်တင်းပေးဖို့လိုရတာပါ။တစားရည်ကိုမဖြစ်မနေတောက်သုံးပေးဖို့လိုပြီးတစားရည်အလွယ်တကူမရနိုင်တဲ့အခါစားတဲ့တရားကိုအသုံးပြုပြီးအနည်းဆုံးတူညီအောင်ဖြောဆက်တောက်သုံးပေးလို့ရတယ်လို့ဒေါက်တာဟိတ်ထက်ကပြောပါလေ။
ဟိုတချို့နေရာတွေမှာကျတော့တစားအလွယ်တကူမရနိုင်တဲ့နေရာမျိုးတွေရှိနေဆက်။အဲ့လိုမျိုးမရှိအဲ့လိုမျိုးတစားအလွယ်တကူမရနိုင်တဲ့နေရာတွေမှာကျတော့ဟိုကိုယ်တိုင်ဘယ်လိုလုပ်မလဲ။ကျွန်တော်တို့လွဲပါတယ်အဲ့ဒါတော့တရားဒီကျွန်တော်တို့ဖိအဆုံးနဲ့တရား6ဆုံးထည့်လိုက်နော်။တရား6ဆုံးထည့်ပြီးတော့စားကိုဇုံးဝထည့်မယ်ပေါ့နော်။ဇုံးဝထည့်ပြီးတော့ဒီတပူးနဲ့ကျွန်တော်တို့ကခောက်ပြီးတော့တောက်မယ်ဆိုလို့ရှိရင်လည်းဒါကတော့ကျွန်တော်တို့ကတစားပုံစံမျိုးနဲ့ကျွန်တော်တို့ကပြီးဝဲလို့ရတာနော်။အဲ့တော့အဲ့ဒါလေးမရဘူးဆိုလို့ရှိရင်လည်းကျွန်တော်တို့ကဒီရတဲ့အရှိဘုံကြီးဘုံကြီးလိုပါလို့ဆိုရင်ကျွန်တော်တို့ကဒီကမဆော်လို့ရှိရင်တောက်လို့ရတယ်နော်။တောက်မယ်ဟိုတောက်နိုင်တယ်လားတောက်ခန္ဓာကိုယ်မှာရေထဲဆုံးဆုံးသွားပြီဆိုရင်ကျွန်တော်တို့ကဟိုမြေပြင်းလေးတွေခြိုင်လာတယ်အသားကြီးမျိုးချောက်သွားတယ်အရှာလေးတွေချောက်လာတယ်နှာခမ်းကြီးချောက်လာတယ်ဒါကုကုကုဒါသိနိုင်တင်နိုင်နေဆိုရင်အဲ့ဒါကိုပြန်ပြီးတော့စုပြေးလာအောင်ပြန်ပြီးတော့ကျွန်တော်တင်းတင်းဖြစ်လာအောင်ဟိုတစားကိုဝင်တော့တောက်ပြီးလာပါဟိုဒါမှမဟုတ်ရနိုင်နေရှိပေါ့နော်ဂျီတက်တောက်မယ်ဆိုရင်လည်းရအဲခုနပြောအုံးကြီးတွေပါတောက်မယ်ဆိုရင်လည်းရတယ်ပေါ့နော်အဲ့ဒါမျိုးတောက်ပြီးတော့ပြန်ပြီးတော့ဖြစ်ပြီးပ
ါတကြွန်းနားလေတဲ့သူတွေရဲ့ညွှန်ကြားချက်နဲ့အညီပြည်စီဝါဆွေးတွေကိုပါတွဲဆက်တောက်သုံးပေးရင်ပိုပြီးထိရောက်မှုရှိနိုင်တယ်ဆိုပေမဲ့အဓိကဖြည့်ဆည်းပေးရမှာကတော့တစားကြီးပဲဖြစ်ပါတယ်ဝမ်းပြဝမ်းလျှော်ဖြစ်နေချိန်မှာတစားရည်ကိုအဓိကထားတောက်သုံးပေးဖို့လိုပြီး gas ပါတဲ့ဖြော်ရည်တွေကိုတော့မတောက်သုံးသင့်ဘူးလို့ဒေါက်တာဟိတ်ထက်ကရှင်းပြပါပါတယ
်။နောက်တစ်ခုကပရိဇီဝဆေးရည်ပေါ့နော် antibiotic တွေပါရည်လိုလားဆိုတော့ဟိုတကယ်တမ်းဒါကျွန်တော်တို့ကဒီ GE ပေါ့နော်ဟိုဝမ်းပြဝမ်းလျှော်ရောဂါတကယ်စစ်စစ်ကတော့ဟိုများသောအားဖြင့်တော့ဟိုသိပ်ပြီးတော့မလိုတာများတယ်ပေါ့နော်ဒီကျွန်တော်တို့ဒီ dysentery တို့ပါလို့အဲ့ရောသွားပြီဆိုရင်ကတော့ဒီပရိဇီဝဆေးရည်တော့လိုလားနော်အဲ့ဒီဆေးပိုင်းထက်ဆိုင်ကျွန်တော်တို့ကခုနကပြန်ပြီးတော့ rehydration ပေါ့နော်ရေထဲပြန်ဖြည့်တာကအပူပြီးတော့အဓိကကြာတယ်အဲ့တော့ကျွန်တော်တို့ကဟိုခုနကပြောခဲ့တဲ့ရေထဲဖြည့်တဲ့ဟာကိုရတယ်နော်ကျွန်တော်ကရေထဲဖြည့်တယ်ဒါကတော့လူတိုင်းလိုလိုကူကူလိုက်နိုင်တဲ့နည်းလမ်းပေါ့နော်ဟိုနောက်တစ်ခုကတော့အဲ့ဒီအချိန်မှာပဲနော်ကျွန်တော်တို့က Matau yang mana hari ini sih ya? Matau yang mana hari ini soalnya kan, kopi itu, kafein bar, kopi itu, no, lebih itu, no, lebih itu, itu sih di commercial beverage tipe, kalau hamil itu, gas bar, soyu itu, no, fresh juice kalau ya, kalau ya, eh, gas bar ya hari kalau, jadi di wine shop ini, kopi itu api ya, cedek tu, di gas bar ya, kopi ini, di kafein bar ya hari tinggi, no, eh, lebih ya, ni, ni ni eh, sangat jangan lah.
我们要玩小游戏，皮皮说：“这啥一个当奶的老倒背不落笔，这啥一路弄弄老么当奶路，一来看巧的来看哪里对面的也皮说：‘耶，对照俺的这些一来变来皮真皮奶不拽，你这样讲嘛一天哪个面容不常顾到背不落来讲，等你背来讲皮巴来，今晚干什么？’”
Doctor Tanso Tinsa Nide, Ludune, Jamai, Sisemashi, Jadabini in a KPU in Yamawai, Sisingu, Yamasano Jane, Chownayani Kunanai, T. Selectin Sanivari, Akuro Kuyanaye, the Bertrin Agzadre Sisingu, Tishu Jaya Mashi.
Lunatons of Yoba Pla, Polum Beguro, Jona Sadia Niga, Sajanai Babi. Yobat Loga, Mudi Setamu Ma, Quebi, Chimbagaja, Chibido, Pembuzin, Pinet, Edlina, Yoma Muga, Olympic, Quinjima, Edlinet, Turgido, Gazageja, Bido, Tibuema, Edliga, Tongo Gomisine, Nangare, Amadine, Euro, Tangwe Sasa, Jimabe, Tangwe Kul, Longu, Damaka, Gabatuanga, Gini, the Breta de Guba, Lolo Kaka, Pitoa, Ziragaro, Sanina Gazare, Denmark, the Finlando, Puema, Puetin, Liza Namanima, Denmark Quinnelu Christian Eriksen Yoti and Longia Bido Quinema Lecha Twagedaba. Quinema see a seaport and Yala Bido Ebo attack Kenine Kutamuri, Loke Java. Chain Danja, Ebo Kutamuri, Loke Biena Eriksen Habian the Dia Lagabido, Tugule, Seung Pugabare. Seung Yabiena Mara, do you chini Habian Tini Lagabido, the Bigani, Tomio Togabare. Christian Eriksen Gulu Picker and a Pata Bido, Natonsen Donga. Every pala bolong we ma leja bido kurasa shimene chan na long ya dwa gere. Faris momba ga le, Ericsson pita go chi bido tu ni ne miya yi cha mi de lu pyo baare.
The most important thing is that if he's made that recovery in terms of speaking, and that's the positive news.
Yeji zo nga ro tu kyan bi kao na ra ba, da ga tatin kao ma. Da bi me to to ro ma lue ra ba. Jano e nga ne chi ni yi, miya yi we ni mi de. Bido tu go le kyan kao na o su tong pe ni mi de. Tapi memang bimar cahaya lelai sini do, kupada aku tini yare, jinai maro dikehu makau mau, aku dengan macam ni yara ro tu piang kau lani bi sura tu yare, taka kau zon dengan ma.
Di fikir jang bolong loka dari ne perita di jah, mana tunglo dari fikir jang memang alung aro, Ericsson amian zon pemandai piang kau labu gu sudang kejawarai, Ericsson kurang ala tu ne piang kau labu tu. Kebaruannya sudah pergi jari atau tujuh jenis yang lain tu ni pihon kau lagi cebir. Aku cene ya semua nauta sesiapa yang sini tu memang tu pihon ni kau lagi cebir. Jangan buat ni tu. Di mana tengok abby dah melu le. Jom sengaja ni kat tu yang lumbu kau jaga ni tersen piota barai. Ini kat buat kau pihon zara mara Finlandia. Di mana kau tu gugum sini naik dua ke barai. Jangan buat ni mara Belgia, Rusia, kau tunggu gugum sini naik bi England, Croatia kau tu gugum si, Netherlands, Ukraine kau tunggu nego, Austria kau Myanmar, Macedonia kau tunggu nego, Slovakia kau Poland kau nego nego, Czech kau Scotland kau nego gugum sini naik bi Spain kau Sweden kau gugum si tiada dobarai, Croatia tengok naik lagi dah, England tengok ni Europe yang buat ada ni semua, pun buat tengok pertama zat je, naik ada apa sih biro. Tiba naik lagi dah nampak tapi England Libya Gareth Southgate garo.
Well, it feels great to have been able to send the fans home happy, and to have fans up.
England berita di tiang lobi naik kereta tu wanda barai, taka tikau barai. Buai ni ni jual no, jangan lupa buai ni kamyan nyamai dah jatuh lepas China barai. Lecuh lumia kejar mari, engkau kau buat ni mah, dua jam masih ada duri. Lobi di buai ka, jangan ada ha, tengkau tu tengkian ni mahuku. Jadi buaya jilat cete, jadi ulu galai puye. Cini alung aro selu sazia cini bo. Tapi melayu itu tidi ni ni ne, bah mama cikhebe, kong kong kesana inge barai.
Europe yang baru sahaja ni dah cini mawet pah malay, Cuba, Amerika, Pula, Bolong Bari ko, jono satu yang ni, tenengun ini ka Brazil ni inge mawet sahaja ni barai. Bauru apa ni usu biga Asian Brazil ni, Venezuela ru kesaja ramah Brazil ka tunggu gumisine, naik do barai. ရဇော့တဲ့ဂိုးလေးကိုတော့မာကီညိုစ်ငိမောနဲ့ဂါဘရီယယ်တို့ကသွင်းခဲ့တာပါဒီယိုစုကကိုလံဘီယာနဲ့အီကွေဒေါပွဲမှာတော့ကိုလံဘီယာကတကူးကူးမရှိနဲ့နိုင်ပါတယ်ဒုတိယနေ့ကတော့အုပ်စုအေကနာမည်ကြီးအာဂျင်တီးနားနဲ့ချီလီပါရာဂွေးနဲ့ဘိုလီးဗီးယားတို့ကစားခဲ့ကြပြီးတော့အာဂျင်တီးနားနဲ့ချီလီတို့တကူးစီစီချသွားပါတယ်အာဂျင်တီးနားအတွက်ဂိုးကိုတော့မက်ဆီကဖရီကစ်ကနေတစ်ဆင့်လာလာပါပါကန်သွင်းခဲ့တာဖြစ်ပြီးချီလီအတွက်ခြေပါဂိုးကိုတော့ပယ်နယ်တီကပြန်ထွက်လာတဲ့ဘောလုံးကိုတိုက်စင်မှုဗာဂတ်စ်ကသွင်းယူခဲ့တာပါအာဂျင်တီးနားနဲ့ချီလီပွဲမတိုင်ခင်မှာတော့ကိုပိုအမေရိကပြိုင်ပွဲကနေပြီးခဲ့တဲ့နိုမာလာကကွယ်လွန်သွားခဲ့တဲ့အာဂျင်တီးနားနိုင်ငံရဲ့ကမ္ဘာကျော်ဘောလုံးသမားကြီးဒီဂိုမာရာဒေါနာကိုဂုဏ်ပြုခဲ့ပါတယ်ခင်ဗျာ။ဒီနေ့ Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။ဒီနေ့မှာတော့အမျိုးသမီးဘက်မှမမျှော်လင့်မဲ့အမျိုးသမီးချန်ပီယံတစ်တယောက်ထွက်ပေါ်လာခဲ့ပါတယ်။ယူမီဖိုင်နယ်ကိုစနေနေ့ကကစားကြတာမှာချက်နိုင်ငံကခရိုက်ချီကိုဘတ်နဲ့ရုရှားကပါဘလူချန်ကိုဘတ်တို့ဘောလုခဲ့ကြပြီးတော့ခရိုက်ချီကိုဘတ်က 6-6 6-4 နဲ့နိုင်ပြီးတော့ပြင်သစ်အိုပယ်မျိုးသမီးတူချင်းပြိုင်ပွဲကိုပထမဆုံးချိန်ဘိုးဆွဲသွားခဲ့ပါတယ်။ဒါပြင်သူဟာတနင်္ဂနွေနေ့ကကစားတဲ့မျိုးသမီးနှစ်ယောက်တွဲပွဲမှာလည်းကတရီနာစနီယာကိုဘတ်နဲ့တွဲပြီးတော့အနိုင်ရသွားတာကြောင့်ခရိုက်ချီကိုဘတ်ဟာဒီနှစ်မှာတော့မျိုးသမီးတူချင်းမှာရောနှစ်ယောက်တွဲမှာရောချန်ပီယံဖြစ်သွားခဲ့ပါတယ်ခင်ဗျာ။အမျိုးသားဘက်မှာတော့ကမ္ဘာအဆင့်နှစ်နိုဗာက်ဂျိုကိုဗစ်ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။အမျိုးသားဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ကမ္ဘာအဆင့်နှစ်ဂျိုကိုဗစ်နဲ့ဂရိစ်ကဆစ်ဆစ်ပတ်တို့ဘောလုခဲ့ကြတာပါ။ဂျိုကိုဗစ်ဟာဆီးဖိုင်နယ်မှာနဒါကိုနိုင်ခဲ့တဲ့အတွက်ဖိုင်နယ်မှာဘိုးဆွဲဖို့အူရီပန်းစားခဲ့ပေမဲ့ပထမနှစ်ပွဲကိုဆစ်ဆစ်ပတ်က6-6 နဲ့နိုင်ပြီးနှစ်ပွဲပြည့်နဲ့ဥဆောင်နေခဲ့တာပါ။ဒါပေမဲ့တတိယပွဲနဲ့သတုထပွဲတွေကိုဂျိုကိုဗစ်က6-3 6-0နဲ့ပြန်နိုင်ပြီးနောက်ဆုံးပွဲကိုလည်း6-4နဲ့နိုင်လိုက်တာကြောင့်ဂျိုကိုဗစ်ဟာပြင်သစ် Open ကိုပိုဆွဲသွားခဲ့ပါတယ်။ဒါဟာဂျိုကိုဗစ်အတွက်တော့ပြင်သစ် Open ကိုဒုတိယကြိမ်ပိုဆွဲတာဖြစ်ပြီးတော့ Grand Slam Champions ကိုလည်း19ကြိမ်မြောက်ပိုဆွဲသွားတာဖြစ်ပါတယ်။ဒီပွဲပြီးမှာတော့ဂျိုကိုဗစ်ဟာကွင်းထဲမှာလာကြည့်တဲ့လူငယ်တယောက်ကိုသူ့ရဲ့ Tennis Racket ကိုပေးခဲ့ပါတယ်။အဲ့လိုပေးတာဟာဒီလူငယ်လေးဟာသူ့ကိုအားပေးနေုံနဲ့မဟုတ်ပဲသူရှုံးနေတဲ့အချိန်မှာဘာလုပ်သင့်လဲဘယ်လိုကစားသင့်လဲဆိုပြီးတော့ပွဲကြည့်စင်ပေါ်ကနေတစ်ချိန်လုံးသူ့ကိုညွန်ကြားနေတာကြောင့်ကျေးဇူးတင်တဲ့အနေနဲ့ပေးခဲ့တာဖြစ်တယ်ဆိုပြီးတော့ဂျိုကိုဗစ်ကပြောပါတယ်ဂျိုကိုဗစ်ကဒီပွဲနိုင်လိုက်တာကြောင့်လာမယ့်ဝင်းဘောဒန်ပြိုင်ပွဲမှာလည်းဘူဆွဲဖို့ရည်မှန်းစားနေပါတယ်တကယ်လို့အဲ့ဒီပွဲမှာသာအနိုင်ရခဲ့ရင်တော့သူဟာဖက်ဒရယ်နဲ့နဒါလ်တို့ရဲ့စတန်ဒင်ကိုတိုက်မိသွားမှာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
အဲ့အားကစားကဏ္ဍကိုနားဆင်ကြကြတာပါရှင်။အခုတော့သတင်းချင်းချုပ်ကိုမတ်တင်ဂီထိုက်ကတင်ဆက်မှာပါ
။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရဲ့ထိပ်သီးဆွေးနွေးပွဲပြီးဆုံးသွားပါပြီ။ဒီဆွေးနွေးပွဲဟာအပြုသဘောဆောင်နဲ့အမေရိကန်သမ္မတဘိုင်ဒန်ဟာအတွေ့အကြုံရှင်းချက်တဲ့ဝါယင်နိုင်ငံရေးသမားဖြစ်တယ်ဆိုပြီးရုရှားသမ္မတပူတင်ကသတင်းစာရှင်းလင်းပွဲမှာပြောပါရယ်။အမေရိကန်နဲ့ရုရှားကြားဆက်ဆံရေးတင်းမာမှုလျော့ပါရေးတန်မှတ်ကြီးတွေပြန်လည်ဆီလွတ်မယ်မဟာဗျူဟာတည်ငြိမ်ရေးနဲ့စိုက်ဘာလုံခြုံရေးတို့ကိုလည်းနောက်မှဆက်လက်ဆွေးနွေးသွားမယ်အကြောင်းရုရှားသမ္မတကပြောပါတယ်ရုရှားတိုက်ခန်းအလက်ဇီနေဗနီကိစ္စနဲ့ယူကရိန်းနိုင်ငံနေတိုးအဖွဲ့ဝင်ဖြစ်ရေးကိစ္စမှာတော့တိတ်ပြီးထိရောက်အောင်မြင်မှုမရခဲ့ပါဘူးယူကရိန်းနေတိုးအဖွဲ့ဝင်ဖြစ်ရေးနဲ့ပတ်သက်ပြီးဆွေးနွေးစရာမရှိဘူးလို့ရုရှားသမ္မတပူတင်ကပြောပေမဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့အဂတိလိုက်စားမှုကင်းမဲ့ရေးအပါအဝင်လိုအပ်ချက်တွေပြည့်မီမှသာနေတိုးအဖွဲ့ဝင်ဖြစ်လာနိုင်မယ်လို့ပြောဆိုထားပါတယ်ရှင်။ကယန်းပြည်နယ်အတွင်းတိုက်ပွဲတွေကြောင့်အိုအိမ်ဆွန်ထွက်ပြေးတင်းရှောင်ရသူတွေပိုပြီးများလာနေတာနဲ့အတူအထူးစိုးရိမ်စရာကိစ္စဖြစ်နေပြီလို့မြန်မာဆိုင်ရာကုလသမဂ္ဂအဖွဲ့ကသတိပေးထားပါတယ်။မြန်မာနိုင်ငံတွင်းအရသားတွေကိုအကြမ်းမဖက်ဖို့ဒီမိုကရေစီကိုအမြန်ဆုံးပြန်လည်ကျင့်သုံးရင်းနဲ့ဖေဖော်ဝါရီလတရက်နေ့ဆင်အနာသိမ့်မှုနောက်ပိုင်းတရားဥပဒေမဲ့ဖမ်းဆီးခံရသူအလုံးချက်ချင်းပြန်လွှတ်ပေးဖို့ဩစတြေးလျကာကွယ်ရေးတပ်ဒုတိယအကြီးအကဲကမြန်မာစစ်တပ်ဒုတိယအကြီးအကဲကိုတောင်းဆိုထားပါတယ်
။မတ်တင်ကြီးထိုက်ကသတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဂျာတာပလီလီနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်။ညနေပိုင်းအစီအစဉ်ကိုတော့ မြန်မာစံတော်ချိန်ည 9:00 ကနေ 10:00 ထိတင်ဆက်နေပါတယ်ဒီနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုခင်မောင်စိုးမင်းတို့ပဲဖြစ်ပါတယ်ရှင်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair တို့ဖြစ်ပါတယ်ကျမကတော့အင်ဂျင်နိုင်ပါ COE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့ကဘာတော်ကသရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်မြန်မာပြည်သူပြည်သားအားလုံးကိုစိတ်နှဖျားစမ်းမချမ်းသာကြပါစေရှင်
This program